Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေဗျာ။ Washington Bureau of VOA American အသံကနေ2015ခုနှစ် August 17ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ3240နဲ့49ဒုကနေစတင်အသံလွှင့်နေပါခင်ဗျာ။နောက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာနံနက်ခင်ပါခင်ဗျာအခုမနေ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်တော်ဆံမွေတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာစိတ်ဝင်စားစရာကောင်းတဲ့သတင်းတွေကတော့အမေရိကန်ပြည်ထောင်စုမီဇူရီပြည်နယ်က Ferguson မြို့မှာလူပြူရဲရာရှိတအုပ်ကဆယ်ကျော်တဲ့လူမဲတအုပ်ကိုတနက်နေ့ပြစ်လို့တေဆုံးသွားတဲ့တစ်နှစ်ပြည့်မြောက်တဲ့နှစ်ပတ်လည်နေ့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက်ပြည်နယ်ရဲ့မြို့နယ်တစ်ခုမှာအရေးပေါ်အခြေအနေပြင်ညာလိုက်ပါတယ်တူရကီနိုင်ငံရဲ့နေရာအနှံ့မှာတိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ကြောင့်ရဲနဲ့စစ်သားအနည်းဆုံး6ဦးသေဆုံးသွားတယ်လို့သိရပါတယ်ဒီလိုသတင်းနဲ့လို့ထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်အထဲမှာတော့မြန်မာနိုင်ငံတဝမ်းရေဘေးတံခံနေရတဲ့အခြေအနေနဲ့ပတ်သက်ပြီ
း From Myanmar colleagues at OCHA the Coordination of Humanitarian Affairs tell us that in recent days mass displacement evacuations
ပြည်သူကပြောခွင့်ရပုဂ္ဂိုလ် Stephen Dujarric ပြောတာဖြစ်ပါတယ်ဒီကြောင်းကိုမကြားခဲ့မှာအပြည့်စုံနားဆင်ရမှာပါဒါပြင်ကဘာကျော် Facebook စာမျက်နှာကလည်းမြန်မာနိုင်ငံကရေဘေးစဉ်ပြည်သူတွေအတွက်အလူငွေတွေပေးဖို့လှုံ့ဆော်လိုက်တဲ့အကြောင်းတခါတက်မတော်အရာရှိတချို့ကိုကျမ်းမာရေးဌာနမှခန့်အပ်လိုက်တဲ့ပေါ်ဆရာဝန်တွေကန့်ကွက်တဲ့အနက်ရောင်ဖဲပြားလှုံ့ဆော်မှုနဲ့ရွေးကောက်ပွဲအတွက်ကိုယ်စားလှယ်4000ကျော်စည်ရင်းပေးထားပြီးဆိုတဲ့အကြောင်းတွေကိုဒီကနေ့မနက်မှနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာဒီအကြောင်းတွေမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမိုးဝင်နဲ့ကိုဝင်းမင်းတို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ပြည်ထောင်စုမီဇူရီပြည်နယ်ဖာဂူဆန်မြို့မှာလူပြူရဲရာရှိတအုပ်ကလက်နက်မဲ့ဆယ်ကျော်တဲ့လူမဲတအုပ်ကိုတနက်နေ့ပြစ်ခတ်လို့တေဆုံးသွားခဲ့ရတဲ့တနှစ်ပြည့်နှစ်ပတ်လည်နေ့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုရဲ့အလဲပိုင်းမီဇူရီပြည်နယ်ရဲ့မြို့နယ်တစ်ခုကိုအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။တနင်္ဂနွေနေ့နှောင်းပိုင်းရဲတပ်ဖွဲ့ရဲ့ကားတစ်စီးကိုပြစ်ခတ်ခဲ့သူတို့တန်တရားရှိသူအသက်18နှစ်အရွယ်လူငယ်တစ်ယောက်ကိုအစိုးရရှိနေတွေကစွဲချက်10ခုနဲ့တရားစွဲဆိုခဲ့ပြီးတဲ့နောက်စိန့်လူးစ်မြို့နယ်အုပ်ချုပ်ရေးမှူးစတီဗ်စတန်ဂါကအရေးပေါ်အခြေအနေကြီးညာလိုက်တာဖြစ်ပါတယ်။အဲ့ဒီလူငယ်ဟာအမှတ်သားမဖော်ပြထားတဲ့ရဲကားတစ်စီးကိုတနင်္ဂနွေနေ့နှောင်းပိုင်းမှာတနက်နေ့ပြစ်ခတ်ခဲ့ပြီးရဲရရှိ၄ယောက်ကပြန်လည်ပြစ်ခတ်ရမှာဒဏ်ရာရရှိသွားခဲ့တယ်လို့ဆိုပါတယ်။အရေးခင်းဖြစ်ပွားခဲ့ပြီးတဲ့နောက်တနေ့ကျပြန်လည်ကြန့်ခိုင်အောင်မနာမနေတိဆောက်လာခဲ့တဲ့လူမှုအတိုင်းဝန်းကြီးအတွင်းမှာအခုလိုအကြမ်းဖက်တိုက်ခိုက်လာတဲ့လူရက်ကိုလက်မခံနိုင်ဘူးလို့မစ္စတာစတင်ဂါကပြောပါတယ်။အခုလိုထုတ်ပြန်လိုက်တဲ့အရေးပေါ်အခြေအနေကြေညာချက်ကြောင့်မြို့နယ်ဖာဂူဆန်တပ်ဖွဲ့တရားဥပဒေစိုးမိုးရေးကိစ္စတွေကိုမြို့နယ်ရဲတပ်ဖွဲ့မှူးဂျွန်ဘယ်မာကတာဝန်ယူထိန်းချုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ရဲတပ်ဖွဲ့ကဘလို့အေးအေးယူဆောင်ရွက်မှုတွေပြုလုပ်မယ်ဆိုတာကိုတော့မသိရသေးပါဘူးတနင်္ဂနွေနေ့အကြမ်းဖက်တိုက်ခတ်မှုတွေကိုရဲတပ်ဖွဲ့ကနှိမ်နှင်းလိုက်ပြီးတဲ့နောက်တနင်္လာနေ့စိန့်လူးစ်မြို့ရဲ့အနီးတရားရုံးရဲ့ရှေ့မှာလူပေါင်း50လောက်ကိုဖမ်းဆီးလိုက်ပါတယ
်တူရကီနိုင်ငံမှာတော့အကြမ်းဖက်တိုက်ခတ်မှုတွေနေရာနှံ့ဇက်တိုက်ဖြစ်ခဲ့တာကြောင့်ရဲနဲ့စစ်သားအနည်းဆုံး6ဦးသေဆုံးခဲ့ပြီးအမေရိကန်ကောင်စစ်ဝင်ရုံးလည်းအတိုက်ခိုက်ခံခဲ့ရပါတယ်တူရကီရဲ့အကြီးဆုံးမြို့ဖြစ်တဲ့အစ္စတန်ဘူကအမေရိကန်ကောင်စစ်ဝင်ရုံးကိုအမျိုးသမီး2ဦးကမနေ့ကအကြမ်းဖက်ပစ်ခတ်ခဲ့ရမှာရဲဘက်ကပြန်ပစ်ခတ်ခဲ့ပါတယ်အခုလိုပြန်ပစ်တာကြောင့်ကောင်စစ်ဝင်ရုံးကိုပစ်ခတ်ခဲ့တဲ့အမျိုးသမီး2ဦးဒဏ်ရာရပြီးဖမ်းဆီးခံခဲ့ရပေမဲ့နောက်အမျိုးသမီး2ဦးကတော့လွတ်နေပါသေးတယ်ဒီအမေရိကန်ကောင်စစ်ဝင်ရုံးတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ DHKPC လို့အတူကခေါ်တဲ့လက်ဝဲရင်းပြည်သူ့လွတ်မြောက်ရေးဒေါ်လာရင်းပါတီတအုပ်ကထုတ်ပြောလိုက်ပါတယ်ဒီအဖွဲ့အနေနဲ့2013ခုနှစ်တုန်းကလည်းတူရကီမြို့တော်အန်ကာရာကအမေရိကန်တရုံကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာကြောင့်အကြမ်းဖက်အဖွဲ့ဝင်အဖြစ်အမေရိကန်နဲ့ဥရောပသမ္မတတို့ကသတ်မှတ်ထားခဲ့ပါတယ်။အခုလည်းအမေရိကန်ကောင်စစ်ဝင်ရုံတိုက်ခတ်မှုမတိုင်ခင်နာရီပိုင်းလေးအတွင်းမှာပဲဒီအစ္စတန်ဘူမြို့ကအခြားပိုင်းမှာရှိတဲ့ရဲစခန်းမှာဘုံးခွဲခဲ့လို့ရဲတအုပ်တေဆုံးခဲ့ရပြီးနောက်ပိုင်းပြန်လည်တိုက်ခိုက်မှုတွေကြောင့်အကြမ်းဖက်သမား2ဦးလည်းတေဆုံးခဲ့ရပါတယ်။ဒါအပြင်တူရကီနိုင်ငံတောင်ပိုင်းဆာနိုက်ပြည်နယ်မှာလည်းလမ်းဘေးဘုံးခွဲပြီးရဲ9ဦးတေဆုံးခဲ့ကဒီပြည်နယ်ရဲ့ဆီးရီးယားနဲ့အီရတ်နယ်စပ်နားမှာလည်းကတ်စစ်သွေးကြွတွေကစစ်လျင်ကိုပြစ်ခတ်လိုက်တာကြောင့်ပါလာတဲ့စစ်သားတွေသေဆုံးခဲ့ရပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာတရင်းနာနေကလူ9ဦးသေဆုံးပြီး16ဦးဒဏ်ရာရရှိခဲ့တဲ့ကာဘူးလက်စစ်အနီးကားဘုံးဖောက်ခွဲတက်ခတ်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အစ္စလာမစ်စစ်သွေးကြွအဖွဲ့ကနေပြီးတော့ထုတ်ဖော်ပြောဆိုလိုက်ခဲ့ပြီးတဲ့နောက်မှာတာလီဘန်တွေကိုနှိမ်နှင်းပေးဖို့အတွက်ပါကစ္စတန်နိုင်ငံကိုအာဖဂန်နစ္စတန်သမ္မတအာရှဖ်ဂါနီကတောင်းဆိုလိုက်ပါတယ်ဒါဟာပြီးခဲ့တဲ့၄ရက်အတွင်းအာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်အတွင်းမှာနောက်ဆုံးပြုလုပ်ခဲ့တဲ့တိုက်ခိုက်မှုဖြစ်ပါတယ်။၄ရက်အတွင်းမှာတိုက်ခိုက်မှုတွေကြောင့်တေဆုံးသူ80နီးပါးရှိခဲ့ပါတယ်။ အင်အားပြင်းထန်တဲ့အခုဘုံခွဲတိုက်ခိုက်မှုကလက်နက်တပ်ဆင်ထားတဲ့မော်တော်ယာဉ်တွေလိုက်ပါပြီးတော့ပို့ဆောင်ပေးနေတဲ့အစိုးရအရာရှိတွေပါတဲ့ရင်းနှန်းတစ်ခုကိုဥတီပြီးတော့တိုက်ခိုက်ခဲ့တာဖြစ်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။တိုက်ခိုက်မှုကပြပကျူးကျော်တပ်ဖွဲ့တွေကိုရည်ရွယ်ပြီးတော့ပြစ်လုတာဖြစ်တယ်လို့တာလီဘန်အဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ်။တေဆုံးသူတွေထဲမှာအာဖဂန်ပြည်သူတွေပါတယ်ဆိုတဲ့အချက်ကိုတော့သူကငြင်းဆိုလိုက်ပါတယ်ခင်ဗျာ
။ Washington Post သတင်းတောက် Jason Rezaian ရဲ့ရှေ့နေသူကသူ့မှုကိုစွဆွဲထားတဲ့သူရှုမှုကိုမကြားခင်ဆုံးဖြတ်ချက်ချတော့မယ်လို့ထုတ်ပြလိုက်ပါတယ်။ဒီရှေ့နေလီလာရှန်းကအီရန်ကခုံရုံးတစ်ခုမှမနေ့ကပဲတကားဖိတ်ခုံရုံးကျနာမှုလုပ်ပြတာမို့ရဲတပ်ဘက်အတွင်ဒီအခုလိုဆုံးဖြတ်ချက်ချနိုင်တယ်လို့ဆိုလိုက်တာပါ။ဒါပေမဲ့ Washington Post သတင်းစာတိုက်တဲ့ American ရရှိတွေနောက်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကတော့ဒီသတင်းထောက် Rezaian မှာအဖြစ်မရှိဘူးလို့တောက်လျှောက်ပြောခဲ့ကဒီတရားစစ်ဆေးမှုကိုဝေဖန်ရှုတ်ချခဲ့ကြပါတယ်။တကယ်တော့သူ့ကို2014ဇူလိုင်လမှာသူ့ရဲ့ဇနီးသတင်းတောက်ရီဂနာဆလာဟီနဲ့အတူဖမ်းဆီးခဲ့ပြီးတရားဝင်အမှုမတက်ပဲလာပေါင်းများစွာထိန်းသိမ်းထားခဲ့တာပါတယ်။နောက်ပိုင်းမှာတော့ရန်သူအစိုးရတွေအတွက်လှုပ်ဝက်ထောက်လှမ်းရေးလုပ်ပေးတယ်ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲခဲ့ပါတယ်။ဝါရှင်တန်ခြေစိုက်နိုင်ငံတကာဥပဒေဆိုင်ရာရှေ့နေများအဖွဲ့ကစတီဗန်ရှန်နီဘွန်ကဒီခုံရုံးစစ်ဆေးမှုဟာတရားမျှတမှုဆိုင်ရာနိုင်ငံတကာစံချိန်စံညွန့်တွေနဲ့မကိုက်ညီဘူးမတရားမှုတွေအများကြီးရှိနေတယ်လို့ဝေဖန်ဆွဆွဲလိုက်ပါတယ်ခင်ဗျာ။
UAE အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
အမေရိကန်တံမြန်မာပိုင်းစီစဉ်ကအင်္ဂါနေ့နံနက်ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်ခင်ဗျာမြန်မာနိုင်ငံကပြည်내နဲ့တိုင်း12ခုမှာရေဘေးဒုက္ခတွေဆက်တန်းလောက်ရှိသွားပြီဖြစ်တယ်လို့တနင်္ဂနွေလုံးမှာလေမြေဧက9သိန်းကျော်ပျက်စီးနေပြီးတော့လာမယ့်နှစ်ပတ်အတွင်းမှာစဘာပြန်မဆိုင်ခဲ့နိုင်ရင်စဘာအထွတ်အထိပ်ကျဆင်းလိမ့်မယ်ဆိုပြီးတော့မြန်မာအစိုးရကိုကိုကာဘီကုလသမဂ UN OCHA ကသတင်းထုတ်ပြန်လိုက်ပါတယ်ကုလသမဂနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂရုံးချုပ်ကမနေ့ကပြုတ်လုတဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအဲ့လိုပြောဆိုခဲ့တာဖြစ်ပါတယ်။ရေပိတံစိုးရွားခံရတဲ့ AR တန်မြို့ဝကျွမဒေသတချို့မှာအခုချိန်ထိရေပေါ်ကူညီတွေမရနိုင်သေးပဲရှိနေတယ်လို့လည်းဆိုပါတယ်။ရေပိတံကြောင့်မြန်မာနိုင်ငံမှာလေအိတ်ကတိမ့်နေချီပြီးတော့ပျက်စီးခဲ့ရတယ်လို့စဘာအထွတ်အထိပ်ကျဆင်းနိုင်တယ်ဆိုပြီးတော့လေကုလသမဂ္ဂကသတိပေးထားတဲ့အကြောင်း Stephen Durant ကပြောပါတယ်။ရေဘေးတင့်ဒေသတချို့ကိုပြန်လည်ထူထောင်ဖို့အတွက်မြန်မာထိပ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုနိုင်ငံတော်သမ္မတကညွှန်ကြားထားတယ်ဆိုပြီးတော့အစိုးရတာဝန်ရှိသူတွေကလည်းပြောပါတယ်ပြည်ထောင်စုအစိုးရဘက်ကတော့ပြန်လည်ထူထောင်ရေးအတွက်စီမံကိန်းတွေချမှတ်ဖို့အတွက်ကော်မတီတွေပြန်ပြီးတော့ဖွဲ့စည်းနေရလို့ဆိုပါတယ်ရေဘေးတင့်တဲ့အထက်ကအစိုးရဆုံးဒေသဖြစ်တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ပုဂ္ဂလိကလုပ်ငန်းရှင်ကြီးတချို့ကိုဦးဆောင်ကြဖို့အတွက်သမ္မတဦးသိန်းစိန်ကစီမံပေးခဲ့တယ်လို့ရခိုင်အစိုးရရဲ့ပြောခွင့်လည်းသူလည်းဖြစ်တဲ့ဥပဒေချုပ်လည်းဖြစ်သူဦးလှသိန်းကပြောဆိုပါရခင်ဗျာ
အာဆီယံရှေ့တောင်အရှာနိုင်ငံများအသင်းကြီးရဲ့တောင်တရုတ်ပင်လယ်ပြဿနာအပေါ်ကြီးညာချက်အတွက်ထောက်ခံမှုတွေရောဝေဖန်မှုတွေပါထွက်ပေါ်နေပါတယ်မြန်မာပါဝင်အဖွဲ့ဝင်ဆယ်နိုင်ငံပါတဲ့ဒီအသင်းကြီးအနေနဲ့ပြီးခဲ့တဲ့သတင်းပတ်အတွင်းနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးနဲ့ဒေသဆိုင်ရာလုံခြုံရေးဆွေးနွေးပွဲတွေမှာ17နှစ်ကြာအကြိမ်နဲ့ညှိနှိုင်းခဲ့ပြီးမှဒီအလျှော်တင်လှုပ်ထားတဲ့ကြီးညာချက်ထွက်လာခဲ့တာပါဒီကြေညာချက်ထဲမှာအာဆီယံအနေနဲ့နှစ်ပေါင်းဒါဇင်တွေနဲ့ချီပြီးဂျိုးပန်းဆွေးနွေးခဲ့တဲ့တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုတွေလိုက်နာမဲ့ချက်တွေသတ်မှတ်နိုင်ဖို့ဂျိုးပန်းခဲ့တယ်လို့ဖော်ပြထားပါတယ်။တကယ်တော့အာဆီယံအနေနဲ့ကမ္ဘာအင်အားကြီးအမေရိကန်နဲ့တရုတ်တို့ရဲ့ဒီတောင်တရုတ်ပင်လယ်ပြဿနာဆိုင်ရာအပြိုင်ဆိုင်တောင်းဆိုမှုတွေကိုဗက်မြအောင်ထိမ်းပြီးလုပ်ပင်နိုင်ဖို့အသေးအတန်ဂျိုးပန်းညှိနှိုင်းယူကြရတာဖြစ်ပါတယ်။ဒေတာတွေမှာရှိတဲ့နိုင်ငံများစွာအနေနဲ့ဒီအာဆီယံကြေညာချက်ထွက်လာတာဟာဘာမှမထွက်တာတဲ့ဆိုင်အများကြီးကောင်းတယ်2012တုန်းကကမ္ဘောဒီးယားအာဆီယံဥက္ကဋ္ဌဖြစ်တုန်းကဆိုရင်တရုတ်ပြည်အကြောင်းဒီတောင်တရုတ်ပင်လယ်ပြဿနာအကြောင်းကြေညာချက်တောင်မထွက်နိုင်ခဲ့ဘူးလို့ပြောနေကြပါတယ်အခုလိုကြေညာချက်ထွက်နိုင်တာကအာဆီယံတစ်ခုလုံးအနေနဲ့တရုတ်လက်အောက်မှာမရှိဘူးဆိုတာပြလိုက်တာလည်းဖြစ်တယ်လို့အင်ဒိုနီးရှားအစိုးရချန်ပီနဲ့စာရေးဆရာဂျေမီမီလ်တန်ဖလိုရက်စ်ကဂျကာတာပို့သတင်းစာမှာထုတ်ပြောခဲ့ပါတယ်ဒါအပြင်အာဆီယံအဖွဲ့အစည်းဖြစ်တဲ့ကမ္ဘောဒီးယားလာအိုစ်နဲ့မြန်မာတို့ဟာတရုတ်ဘက်ကတောင်းဆိုချက်တွေကိုပိုထောက်ခံပေးကြတယ်ဒါကြောင့်အာဆီယံအတွင်းအကွဲအပြဲတွေရှိနေတယ်လို့လည်းသုံးသပ်မှုတွေရှိနေပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအရှေ့ဘက်ဟိန္ဒူဘုရားကျောင်းတစ်ခုရဲ့အပြင်ဘက်မှာတနင်္လာနေ့မှာလူနှင်းပြီးတော့အနည်းဆုံးလူ၁၀ဦးသေဆုံးသွားခဲ့တဲ့အကြောင်းရေးအာဏာပိုင်တွေကပြောဆိုပါတယ်။ဂျဟတ်ခန်ပြည်နယ်မှာဘာသာရေးပွဲတော်တစ်ခုဆင်နွှဲနေကြတဲ့ထောင်ထဲချီတဲ့လူအုပ်ကြီးဟာဘုရားကျောင်းတကားဖွင့်လိုက်တဲ့အချိန်မှာတိုးပွေဝင်ခဲ့ကြတဲ့အတွက် လူနည်းမှုဖြစ်ပွားခဲ့တယ်လို့အာနာပိုင်ကပြောပါတယ်အဲ့ဒီလူနည်းမှုမှာအနည်းဆုံးလူ15ဦးတည်းဒဏ်ရာရရှိသွားပါတယ်ခင်ဗျာ
အမေရိကန်ရရှိတွေရဲ့ပုဂ္ဂိုလ်ရေးအမိတွေကိုတရုတ်အင်တာနက်ဖောက်ခွင်းတိုက်ခိုက်သူတွေက2010ခုနှစ်ကစပြီးသတင်းဝေယူနိုင်ခဲ့တယ်လို့အမေရိကန်သတင်းမီဒီယာကြီးတစ်ခုကထုတ်ပြောလိုက်ပါတယ် NBC အမေရိကန်ရုပ်မြင်သံကြားဌာနက NSA လို့တကောက်ခေါ်တဲ့အမေရိကန်ထိပ်ဆုံးထောက်လှမ်းရေးညှိနှိုင်းမှုအဖွဲ့ဆွေးနွေးပွဲမှာခုလိုပြောခဲ့တာကိုအမေရိကန်ထောက်လှမ်း2ကိုကိုးကားပြီးခုလိုဖွင့်ချလိုက်တာပါအမေရိကန်ထောက်လှမ်းရေးနဲ့ကုန်သွယ်မှုဆိုင်ရာထိတန့်ရရှိရေးတွေရဲ့ပုဂ္ဂိုလ်ရေးအီးမေးလ်တွေကိုဒီတရုတ်အင်တာနက်ဖောက်ခွင်းသူတွေကပြစ်မှတ်ထားခဲ့ပြီးခုလည်းဆက်ပြီးသတင်းရှင်တွေတုံးပဲလို့ဒီအမေရိကန်ရရှိကဆက်ပြောခဲ့ပါတယ်ဒါပေမဲ့အခုလိုတရုတ်အင်တာနက်ဖောက်ခွင်းသူတွေမရောက်နိုင်ခဲ့တာကပုဂ္ဂိုလ်ရေးအီးမေးလ်တွေကိုပဲဖြစ်ပြီးအစိုးရဌာနကပေးထားတဲ့အီးမေးလ်တွေကတော့ပိုလုံခြုံပြီးအဖောက်မခံရသေးဘူးလို့ဆိုပါတယ်ခင်ဗျာ
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးစံမူဝေနဲ့ကိုမင်းတို့ကြီးညာပေးသွားကြတာဖြစ်ပါတယ်အခုကစပြီးတော့သတင်းဆောင်ပါတွေနဲ့သတင်းလော်တွေကိုတင်ဆက်ပြီးတော့မှာပါအရင်ဆုံးတော့မြန်မာနိုင်ငံတဝက်နေရာတော်မြတ်မြတ်မှာရင်ဆိုင်နေရတဲ့ရေဘေးသတင်းနဲ့စကြပါတယ်ရေဘေးဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာရေဘေးဒုက္ခတွေတန်းလောက်ရှိသွားပြီဖြစ်သလိုတနိုင်ငံလုံးမှာလဲမြေဧက5သိန်းကျော်ပျက်စီးနေပြီးလာမယ့်နှစ်ပတ်အတွင်းစဘာပြန်မဆိုင်နိုင်ခဲ့ရင်စဘာအထွက်နှုန်းကျဆင်းလိမ့်မယ်လို့ကုလသမဂ္ဂအဖွဲ့ကသတိပေးလိုက်ပါတယ်။လောလောဆယ်ရေဘေးဒဏ်စူးစူးဝါးခံနေရတဲ့အေယာဝတီတိုင်းမြဝကျွန်းပေါ်ဒေသတချို့မှာတော့အရေးပေါ်အကူအညီတွေမရနိုင်သေးပဲဖြစ်နေပါတယ်။ဒီအကြောင်းကိုတော့ကိုညံဝဲအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
။မြန်မာနိုင်ငံကပြည်နယ်နဲ့တိုင်း12ခုမှာရေဘေးဒုက္ခတွေတသန်းလောက်ရှိသွားပြီလို့မြန်မာအစိုးရကကိုကပြီးကုလသမဂ္ဂ UNOCHA အဖွဲ့ကသတင်းထုတ်ပြန်လိုက်တာပါ။နယူးယောက်မြို့ကုလသမဂ္ဂရုံးချုပ်မှာမနေ့ကပြုလုပ်တဲ့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောဆိုခဲ့ပါတယ်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဗင်ဒူဂျာရစ်ကအခုလိုပြောပါတယ်
။ Myanmar colleagues at OCHA the Coordination of Humanitarian Affairs tell us that in recent days mass displacement
ကုလသမဂ္ဂလူသားချင်းစာနာမှုညှိနှိုင်းရုံး OCHA ရဲ့အဆိုအရမကြသေးခင်ရက်ပိုင်းတွေအတွင်းမြန်မာနိုင်ငံရဲ့အေယာဝတီမြေမှကျွန်းပေါ်နဲ့ဘကိုးတိုင်းတို့မှာရေကြီးမှုကြောင့်အိုးမဲ့အိမ်မဲ့ဖိခရသူတွေတိုးများလာပြီးတော့ဘေးကင်းရာကိုရွှေ့ပြောင်းပေးမှုတွေပြုလုပ်ခဲ့ရတယ်လို့သိရပါတယ်။အခုလိုရေးကြည့်မှုကြောင့်မြန်မာအစိုးရရဲ့အဆိုအရရေဘေးတင့်သူဟာတတန်းလောက်ရှိသွားပြီလို့သိရပါတယ
်။ရေဘေးတန်ကြောင့်မြန်မာနိုင်ငံမှာလေဧကသိန်းနဲ့ချီပျက်စီးရတယ်လို့စဘာအထွက်နှုန်းကျဆင်းနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားကြောင်းလဲစတီဗင်ဒူဂျာရစ်ကပြောပါတယ်
။ Floods have reportedly damaged some 520,000 acres of farmland.with initial assessments in Rocky
မြေရှမ်းမှုကြောင့်လေမြေဧကပေါင်း9သိန်း2000လောက်ပျက်စီးခဲ့ရပြီးတော့ရခိုင်မှာကနဦးလိလခံမှန်းချက်တွေအရရေကြီးမှုနဲ့ဆန်းငံရေဝင်မှုတွေကြောင့်ကောက်ရိပ်သိမ်းရမယ့်စဘာတွေတော်တော်လေးပျက်စီးသွားခဲ့တာကြောင့်သိရပါတယ်။လာမယ့်သတင်းနှစ်ပတ်အတွင်းစဘာပြန်ဆိုင်နိုင်မှုအရေးကြီးပါတယ်။ဒီနှစ်ပတ်အတွင်းစဘာပြန်ပြီးတော့မဆိုင်နိုင်ဘူးဆိုခဲ့ရင်စဘာအထွက်တိတိတသာကျဆင်းသွားနိုင်တဲ့သူလူသားချင်းစာနာမှုဆိုင်ရာအဖွဲ့ကသတိပေးထားပါတယ်။
ရေကြီးတဲ့ဒဏ်ကိုအဆိုးရဆုံးခံရတဲ့ပြည်နယ်နဲ့တိုင်းတွေထဲမှာရခိုင်ပြည်နယ်၊ချင်းပြည်နယ်၊မကွေးတိုင်း၊စကိုင်းတိုင်းနဲ့အခုနောက်ဆုံးအေယာဝတီတိုင်း၊ပဲခူးတိုင်းတွေလည်းပါဝင်ပါတယ်။လောလောဆယ်အေယာဝတီတိုင်းငဝွန်မြစ်ကမ်းတစ်ဘေးကတာပေါင်းမြို့နယ်၊ဇီးပြူကွင်းအုပ်စုနဲ့တဝက်ကကျေးရွာတွေမှာရွာလုံးကျွတ်ရေမြုပ်နေပြီးအခုချိန်ထိအရေးပေါ်အကူအညီတွေမရသေးဘူးလို့ဇီးပြူကွင်းအုပ်စုထမ်းမြင့်ကျောင်းရွာကချမ်းသာအောင်ကျောင်းတိုင်ဆရာတော်ဦးဇာရိတ်တာကမိန့်ပါတယ်။
လက်ရှိဦးစင်းတို့ကြောင်အောက်ကိုဒီခြေရမြေပေခွဲနဲ့၅ပြူဝင်နေပါပြီ။ဒီလိုများရွာ53အိမ်မှာအကုန်ရေဝင်ပြီးတော့အဲ့ဒီမှာတချို့အိမ်တွေရမယ်။အိမ်ပေါ်မှာဟိုဒီခေါင်းနားမရှိတိလောက်ကြီးဟိုကော့ပြစ်လိုမျိုးထိုးပြီးတော့နေနေကြတယ်။ဒီငဝယ်မြစ်ကမ်းတွေတချို့လုံးရွာတွေအလုံးအကုန်လုံးဒါမြုပ်နေတာ။နေပြီးတော့ရေပေဟော့လိုင်းဆိုတော့လှမ်းပြီးတော့တက်တဲ့ကအဲ့ဟော့လိုင်းရနေပြီးတော့အေယော်ဒီတိုင်းတွေရေဆိုးရအဖွဲ့ကိုကြောင်းကြပေးရမယ်ဆိုပြီးတော့မနေ့ပိုင်းမှာပြောလိုက်တယ်အဲ့ဒီညနေညလာမေးမလားလို့စောင့်လည်းမလာဘူးနောက်တစ်နေ့မနေ့လာမလားဆိုတော့မမေ့လာဘူးညနေကြားမှာအဲ့ခြေရအုပ်ဆိုးမှုဆိုတဲ့လူကသူ့ခြေရမှာဖွဲ့ထားတဲ့သဘောဘေးရန်နေကော်မတီဆိုတဲ့လူ၅ယောက်နဲ့ရောက်ချလာပြီးတော့အဲ့ပေါ်မှာတခါတည်းရုပ်နေတဲ့ရေဝင်တဲ့အိမ်ကိုဆင်းရဲကောက်ပါတယ်ဒီအဆိုးရနဲ့ပတ်သက်တဲ့ကူညီဘာမှလုံးဝမရသေးပါဘူးဘယ်နှစ်ကမှလည်းမရဘူးပါဘူးအတိကဒီစာစီစေးစားစားရရတွေကိုအကူညီရတာလေတွန်းနေတာပါ
ငဝုံမြကန်းနေပြီတခြားကြေးရွာတွေအလုံးဟာအနည်းဆုံး၄ပေ၅ပေအထက်ရေမြုပ်နေတယ်လို့ဆရာတော်ဦးဇာရိတာကမိန့်ပါတယ်အဲ့ဒီဒေသမှာလေလုံသူတွေနဲ့ရေလုံငန်းလုပ်ကင်သူအများစုရှိပြီးအခုတော့လေမြေတွေပျက်စီးကုန်တယ်လို့ဆရာတော်ကမိန့်ပါတယ
်အခုဒီရေကြီးတဲ့နှုတ်သားဆိုင်ကနောက်ထပ်ကိုတလကျော်ပြီးငလာလာပြီးပြစ်နိုင်တယ်ဆိုပြီးခံမသုံးသက်ထားတယ် လက်ကတော့သူတို့ကဒီဒီရေလွတ်မယ်လို့ယူဆတဲ့နေရာတွေကအကုန်ရေဝင်ပြီးတော့ပြိုးကင်းနေတော့လောက်မြုပ်ပြီးဆုံးဆုံးတဲ့လူတွေကဆုံးဆုံးပါတယ်။နောက်ကိလေသာတွေကတော့တိုးတင်ကျောင်းဆွေလာတဲ့ကိလေသာဆုံးဆုံးမှုရှိဘူး။လုပ်ငန်းကတော့သူကဒီရေထဲမှာမင်းသမားတွေအများဆုံးကလည်းရေလုံသားတွေအကုန်ဖြစ်နေကြပါဘူး။
မြန်မာနိုင်ငံကရေးပေးအတွက်ကုလသမဂ္ဂကအရေးပေါ်ရန်ပုံငွေဒေါ်လာ6သန်းအကူအညီပေးထားသလိုအခြားနိုင်ငံတွေကလည်းကူညီထောက်ပံ့မှုတွေရှိနေပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံကရေးပေးတင့်ပြည်သူတသန်းအတွက်အလူငွေတွေကိုလှူဒါန်းနေကြတာမှာကမ္ဘာကျော် Facebook လူမှုကွန်ရက်ကလည်းထပ်ဝင်လှူဒါန်းသွားမှာဖြစ်တယ်လို့ကြေညာလိုက်ပါတယ်။ Save the Children International အဖွဲ့နဲ့အတူတွဲပြီးတော့ရေးပေးရန်ပုံငွေအကူအညီတွေပေးနိုင်ဖို့အတွက်လှုံ့ဆော်လိုက်တာဖြစ်ပြီးတော့ American Dollar တသန်းအထိရနိုင်ဖို့လည်းရည်မှန်းထားတယ်လို့ပြောပါတယ်။ဒီကြောင့်လည်းပတ်သက်ပြီးတော့အပြည့်အစုံကိုပြောပြပေးကြပါတယ်ခင်ဗျာ။မြန်မာနိုင်ငံတော်ဝန်ရေးပေးတဲ့ခံရတဲ့ပြည်သူတွေအတွက်ကုလသမဂ္ဂနဲ့နိုင်ငံတကာအပါအဝင်ပြည်တွင်းကအလူရှင်တွေနဲ့အဖွဲ့အစည်းအသီးသီးကအကူအညီပေးနေကြတာမှာအခုနောက်ဆုံးကမ္ဘာတော်ဝန်လူများပြအသုံးပြုနေတဲ့ Facebook လူမှုကွန်ရက်စာမျက်နှာလည်းပေါင်းလာပါတယ်။ကမ္ဘာကျော် Facebook စာမျက်နှာက Save the Children International အဖွဲ့နဲ့တွဲပြီးတော့မြန်မာနိုင်ငံကရေးပေးတဲ့ဒေသတွေကကလေးငယ်တွေကိုအကူအညီပေးဖို့အတွက်လှုံ့ဆော်လိုက်တာဖြစ်ပါတယ်။လူရှင်တွေကလူတန်းတဲ့ပမာဏအတိုင်းသူတို့ဘက်ကလည်းထပ်တူလူတန်းသွားမှာဖြစ်တယ်လို့ဖော်ပြထားပြီးတော့ Facebook အနေနဲ့ဒေါ်လာ5သိန်းအထိလူငွေထည့်ဝင်သွားဖို့ကတိပြုထားပါတယ်။ဒါကြောင့်ရေပေးအကူအညီအတွက်ရန်ပုံငွေ American Dollar တသန်းလောက်ရဖို့မှန်းထားတယ်လို့ပြောပါတယ်။လူရှင်တွေအနေနဲ့10ဒေါ်လာကနေစတင်လူတန်းနိုင်ပြီးတော့ Visa, Master, American Express နဲ့ Discover Card တွေကိုအသုံးပြုနိုင်တယ်လို့ပြောထားပါတယ်။ရရှိလာတဲ့လူငွေတွေအားလုံးကို Save the Children အဖွဲ့ကပေးနေတဲ့လူသားချင်းစာနာမှုအကူအညီတွေအတွက်အသုံးပြုသွားမှာဖြစ်တယ်လို့လည်း Facebook ရဲ့ကြေညာချက်မှာပြောထားပါတယ်။အဲ့ဒီလူငွေတွေကိုရေပေးတဲ့ဆိုးဝါးဆုံးခံရတဲ့ဒေသတွေကရေပေးတဲ့ပြည်သူတွေအတွက်အကူအညီပေးသွားမှာဖြစ်ပြီးတော့အရေးပေါ်အသက်ကယ်ဆယ်ရေးအကူအညီတွေဖြစ်တဲ့ဇာနရိတ်ခါတောက်ရည်တန့်အရေးပေါ်ရှေးဦးသူနာပြည်စုအကူအညီတွေအိမ်သုံးပစ္စည်းတွေနေ့စဉ်တကိုယ်ရည်တန်ရှင်းရအတွက်လိုအပ်နေတဲ့အသုံးဆောင်ပစ္စည်းတွေအပြင်ရေရှည်ပြန်လည်ထူထောင်ရေးအကူအညီတွေပါဝင်တယ်လို့ Save the Children အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံကရေပေးသင့်ပြည်သူတွေအတွက်အခုလို Facebook နဲ့ Save the Children အဖွဲ့တို့ကပူးပေါင်းပြီးအကူအညီပေးဖို့လှုံ့ဆော်လိုက်တဲ့အပေါ်မှာ American ပြည်ထောင်စု Maryland ပြည်နယ်မှာနေထိုင်တဲ့မန်းမြန်ရင်ချောကအခုလို့ပြောပါတယ်
။အဲ့ဒါကတော့အရင်ကောင်းတဲ့အစီအစဉ်ပါဘာလို့လဲဆိုတော့အမတို့ဒီလိုမျိုးလုပ်တဲ့စကားဒါကိုသူကိုယ်တိုင်ဆင်းတဲ့ကိုလူလေးပေါ့နော်ဟိုလှုပ်တဲ့သဘောမျိုးပဲဒီလိုမျိုးတော်တော်လူရင်းနောက်တော်တော်ခင်မဲ့ဆိုတဲ့အစီအစဉ်နော် Facebook ကလည်းဒီကမ္ဘာလုံးမှာလေလူသုံးများတဲ့ internet ဆာမျက်နှာတစ်ခုဖြစ်တဲ့အတွက်ကြောင့်မလို့အရန်ကောင်းတဲ့အစီအစဉ်ဖြစ်တယ်။အဲဒါအဲ့လိုလုပ်ချင်အားဖြင့်အမတို့ဒီမှာဖြစ်ဖြစ်မြေအခြေအနေတွေကိုလည်းကမ္ဘာနဲ့ဝန်ကြီးပို့သိပြီးတော့အလူတွေလည်းပို့ရမယ်ပို့ပြီးတော့လည်းဟို information တွေပို့ပြီးတော့ပေါ့နော် share တွေလည်းပို့သိလာမယ်ဆိုတဲ့ကြောင့်အရန်ကောင်းတဲ့အစီအစဉ်ဖြစ်တယ်လို့မှာတော့ပို့ကြည့်တယ်နော်
ဒါပြင်ပြီးခဲ့တဲ့ August 6ရက်တနင်္ဂနွေနေ့ကလည်းရေပေးသင့်ပြည်သူတွေကိုကူညီဖို့အတွက်ရန်ပုံငွေဈေးအောင်ပွဲကို Washington DC အနီးတစ်ဝိုက်ကမြန်မာမိသားစုတွေစုပေါင်းလုပ်ခဲ့ကြတာမှာ American Dollar 1000ကျော်ရရှိတယ်လို့မမြန်ရင်ချောကရှင်းပြပါတယ်
။မနေ့ကစီးရင်ပိတ်တဲ့အထိကတော့ US Dollar 1880လောက်ရတယ်။ဒါပေမဲ့အဲ့နောက်ပိုင်းမှာပဲညာရင်းချင်းအဲ့ဒါလဲဟောပေါ့နော်မားရဲ့ဒီ Facebook ရဲ့ဒီဟောလဲတကွာကိုရဲ့ Facebook စာမျက်နှာလေးမှာကိုဒီလိုပဲ share ဆိုင်နေတော့ညာတိကညာရင်းချင်းနဲ့ဖြတ်ပြီးတော့ဟိုယူကြမယ်ဆိုတဲ့သူတွေရှိရတဲ့ကြောင့်မလို့ဒီနေ့ကဖြတ်ပြီးတော့ဒေါ်လာ400လောက်တော့ဒီနေ့ဖြတ်ရပြီဆက်ခါကြာမားတို့စီးရင်ဒီနေ့နောက်ဆုံးစီးရင်တော့အမမသိသေးဘူးဒါပေမဲ့ဒီနေ့အထိကတော့1000ပေါ့နော်ရပါတ
ယ်ဒီလိုကောက်ခံရရှိတဲ့ရန်ပုံငွေတွေကိုတော့ရေပေးသင့်ပြည်သူတွေကိုအစောပိုင်းကတည်းကကူညီနေတဲ့နာယေးကူညီမှုအတင်ရန်ကုန်ဝေလူကျော်ဖောင်ဒေးရှင်းနဲ့ရခိုင်ပြည်နယ်မှာရေပေးအကူအညီပေးနေတဲ့အလို့တော်ပြည့်စရာတော်တို့ကိုလှူဒါန်းသွားဖို့စီစဉ်ထားတယ်လို့လည်းသူကပြောပါတယ်ပြီးခဲ့တဲ့နေပေါ်ငလျင်တုံးကတော့အကူအညီပေးရရန်ပုံငွေကောက်ခံခဲ့တာမှာ American Dollar 18သန်းရရှိခဲ့တယ်လို့ Facebook ကပေါ်ပြပါတယ်အလူရှင်နေအနေနဲ့ facebook.com/myanmarfloodrelief နဲ့ savethechildren.org internet ဆာမျက်နှာတွေမှာလှူဒါန်းနိုင်ပါတယ်ခင်ဗျာဒီကနေ့အင်္ဂါနေ့မနေ့ပတ်သတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတခါတော့မြန်မာနိုင်ငံကဖေဖော်ဝါရီအောင်လှူရှားမှုသတင်းကိုပြောပြချင်ပါတယ်မြန်မာနိုင်ငံမှာတက်မတော်အရာရှိတချို့ကိုကျန်းမာရေးဌာနရဲ့အရက်ဖက်အစ်စ်မြင့်ယာရူးတွေမှာခန့်အပ်မှုအတွက်ဆရာဝန်အတော်များများကကန့်ကွက်တဲ့အနေနဲ့ Black Ribbon Campaign လို့ခေါ်တဲ့ဖေဖော်ဝါရီလှူရှားမှုကိုဒီကနေ့စတင်ဖို့ရှိပါတယ် ကာကွယ်ရေးဝန်ကြီးဌာနကဒုတိယဗိုလ်မှူးကြီးခင်မောင်တန်းဗိုလ်မှူးဇော်မိုးမြင့်နဲ့ဗိုလ်မှူးဒေါက်တာရန်အောင်ထွန်းတို့ကိုကျမ၏ဝန်ကြီးဌာနစီမံကုသရေးနဲ့အုပ်ချုပ်ရေးဆိုင်ရာဒုတိယညွှန်ကြားရေးမှူးနဲ့လက်ထောက်ညွှန်ကြားရေးမှူးအဆင့်တွေမကြာခင်ကခန့်အပ်တဲ့အပေါ်ကုလဆန္ဒထုတ်ဖော်ကန့်ကွက်ကြမှာဖြစ်ပါတယ်။အကြောင်းစုံကိုတော့ဒီလှုပ်ရှားမှုမှာကိုယ်တိုင်ပါဝင်တဲ့အမည်မဖော်လိုတဲ့ဆရာဝန်တဦးကိုဆက်သွယ်မေးမြန်းပြီးတော့ကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာကြီးကျွန်တော်တို့မြန်မာနိုင်ငံမှာတက်မရော်ဘက်ကပေါ့နော်ဒီအရာရှိတွေကိုဒီအရက်ဘက်ကျမ၏ဝန်ကြီးဌာနကိုပြောင်းရွှေ့ခံထားတာနဲ့ပတ်သက်ပြီးတော့တော်တော်များများဒီဆရာဝန်တွေအတိုင်းဝဲမှာပေါ့နော်မချေမနက်ဒီဆန္ဒထုတ်ဖော်မှုတွေလုပ်မယ်လို့ကြားရပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့နည်းနည်းလေးရှင်းပြပေးပါ
ကျွန်တော်တို့မြန်မာနိုင်ငံမှာစစ်ဆေးတက္ကသိုလ်ဆိုတာရှိတယ်ဗျနောက်ပြီးတော့ကျွန်တော်တို့အရက်ဘက်ကစစ်တက္ကသိုလ်တွေရှိတယ်ပေါ့နော်အရက်ဘက်ကစစ်တက္ကသိုလ်တွေကကျွန်တော်တို့ကျမ်းမာဝန်ကြီးဌာနအောက်တဲ့စေယုံတွေမှာပဲဒါပဲထားဆောင်ကြတယ်ပေါ့နော်စစ်တက်ကစစ်ဆေးတက္ကသိုလ်ဖွင့်လာကြတော့သူစစ်တက်အတွက်ပဲတီးတဲ့ငွေထုတ်ထားတဲ့တက္ကသိုလ်ပေါ့နော်အဲ့တော့အခုဖြစ်တာဘာဖြစ်လဲဆိုတော့ကျမ်းမာဝန်ကြီးဌာနရဲ့ဒီအပေါ်ပိုင်းလူကြီးနေရာတွေကိုကျမရဲ့ဝင်ကြီးအစ်စ်ဦးတန်းအောင်ပေါ့ယူနီဖောင်းချွတ်ထားတဲ့ဦးတန်းအောင်ကဒီဘက်ကိုပြောင်းလာပြီးတဲ့နောက်ပိုင်းမှာသူကတက်ကလူတွေကိုကျွန်တော်အရက်ဖက်မှာအစားထိုးတဲ့ပုံစံဖြစ်သွားတယ်ဗျအဲ့ဒါကိုမကြည့်တတ်ကြတာပေါ့ဒီအရက်ဖက်ကလူတွေပဲတက်ရမှာပေါ့နော်ဒီသူကကိုချင်းစားရမှာပေါ့နော်အဲ့ဒါအဲ့ဒါနံပါတ်1တစ်ချက်ပေါ့နံပါတ်2တစ်ချက်ကကြတော့ဒီစစ်ဆေးရလည်းမဟုတ်ဘဲနဲ့အယိုးဘွဲဒီ DSA ဘွဲဒီအဲ့ဘွဲတွေကိုဒီဆေးရုံတွေမှာဆေးရုံအုပ်ခန့်တာလို့တပ်မှုခန္ဓာတို့ဝင်ခန့်လိုက်တဲ့အခါကျတော့ပူဆိုးကုန်တာပေါ့အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီကျွန်တော်တို့ကျမ်းမာရေးဘက်ကဆရာဝန်တွေကမကြည်နဲ့တဲ့အတွက်ငြိမ်းချမ်းစွာခဲကျူးအမဲကိုကျွန်တော်တို့တက်ဆင်ပြီးတော့စပြီးတော့ဆန္ဒဖော်ထုတ်ပါပေါ့နော
်ဟုတ်ကဲ့ဆရာ
ပါပါခင်ဗ
ျအခုလိုမျိုးဒီတက်ဘက်ကနေပြီးတော့ပေါ့နော်ရက်ဘက်ဝန်ကြီးဌာနတွေကိုပြောင်းရွှေ့တာတွေဒီကျမ်းမာရေးဌာနတစ်ခုတည်းမဟုတ်ဘဲနဲ့တော်တော်များများမှအရင်ကဖြစ်ခဲ့ပါတယ်ဒါပေမဲ့အခုကျမှဘာကြောင့်မလို့အခုလိုမျိုးဖြစ်လာတာလ
ဲဒီလုံးကယူနီဖောင်းကိုအရင်ချွတ်တယ်ဗျအရင်ချုပ်ပြီးမှတိုးတက်တိနောက် Facebook ကဝင်တော့လူမသိဘူးပေါ့ဗျာအခုကျတော့ဟိုဘက်ကရာဒူးတွေကိုမချုပ်ဘဲနဲ့မဖြုတ်သေးဘဲနဲ့ပကုံးမောအပွင့်ကိုမချုပ်သေးဘဲနဲ့ဒီဘက်ကအမိန်ပြန်တန်းထွက်တဲ့ပုံစံမျိုးထွက်လာတဲ့အတွက်အခုလိုလူတိသွားတာပါဒါကြောင့်မို့လဲအခုလောက်ထိကြီးကျယ်သွားတာ
ပါဟုတ်ကဲ့ဆရာအခုလိုချိန်မျိုးမှာတက်မတော်ဘက်ကနေပြီးတော့ဘာကြောင့်မလို့အခုလိုဒီပြောင်းရွှေ့တာတွေရောလောက်ရတာ
ငကိုတဲကကျွန်တော်တို့ကျမ်းမာရေးဝန်ကြီးဒေါက်တာဖေတက်ခင်ဟာဆရာဝန်ဆစ်ဆစ်ပါဒေါက်တာဖေတက်ခင်ကိုဖြုတ်ပြီးတော့ဒီဘက်ကတက်ဘက်ကလေရှိဝင်နေတဲ့ uniform with ဟောတက်မိုင်ဝင်ပြီးပျောင်းပြီးတော့လုတ်တဲ့တည်းကကျွန်တော်တို့ကတော့ထင်ထားပြီးသားပါဒီလိုတနေ့ဖြစ်လာတော့မယ်ဆိုတာကျွန်တော်တွက်ထားပြီးသားပါဒါပေမဲ့အခုမှတော့လက်တွေ့ဖြည်းဖြည်းနဲ့ရုံလုံးပေါ်လာတာပေါ့နော်အတားကိုကျွန်တော်တို့ဆရာဝန်ဒီဘက်ကတည်တဲ့အတွက်အခုကိုဖဲချိုးနဲ့ကိုကျွန်တော်ရေမတ်မှာတတ်ဆင်ပြီးတော့ဆန္ဒဖော်ထုတ်ကြမှာပါတန်းနဲ့ဈေးဝင်လာမစင်တာတို့လူနာတို့မကူတာတို့အဲ့လိုလမ်းမပေါ်ထွက်ဆန္ဒကြတယ်အဲ့ဒါကြီးလုံးမဟုတ်ပါဘူးခင်ဗျဘာလို့ဆိုတော့ကျွန်တော်တို့ရဲ့လက်ထက်မှာရှိနေတဲ့လူနာတွေကအသက်တည်နေဗျသူတို့မကျေနပ်လို့တပိမောက်ပြီးလူနာတွေဆေးမကူဘူးဆေးရုံမလာဘူးဒါမျိုးတွေလိုလိုက်လို့ရှိရင်နိနာမှာပြည်သူတွေဖြစ်နေကြဗျလူမျိုးနေထောင်မှုရောက်အောင်တော့ကျွန်တော်လုပ်မှာမဟုတ်ပါဘူ
းဟုတ်ကဲ့ဆရာအဲ့တော့အခုဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဟိုအရင်လှုပ်ရှားမှုတွေနဲ့ရှင်းလိုက်ရင်ပေါ့နော်ဒီထူးခြားမှုရောရှိတာတွေ့ရလားဆရာ
အခုတစ်ခါထူးခြားတာကခေါင်းဆောင်ဆိုတာမရှိဘူးရအားလုံးကခေါင်းဆောင်အားလုံးကနောက်လိုက်အားလုံးကကိုယ့်အရေးလို့သဘောထားပြီးအားလုံးလုပ်ကြရတယ်ဗျစီးစီးလုံးလုံးပေါ့နော်ဥလိုစေးတစ်တစ်စေးနှစ်တစ်စေးမန်းနေစေးမကွေးတွေစေးတောင်ကြီးတွေသွားစီးလေအဲ့လိုခွဲမနေတော့ဘူးရဒီကျမ်းမာရေးဝန်ကြီးဌာနအောက်မှာရှိတဲ့ဆရာဝန်အားလုံးကတက်ပက်ကနေပြီးတော့ကြောင်းရှင်းလာတဲ့ဟာတွေအားလုံးမီတူမျိုးဖြစ်စီလက်ပခံမှုဆိုတဲ့ပုံစံမျိုးနဲ့ပဲကျွန်တော်ဆန္ဒဖော်ထုတ်ပြီးတော့ကောက်ွက်မှာဖြစ်ပါတယ်အဲစစ်ဆေးလာလို့ပြောတာလည်းမဟုတ်ပါဘူးအဲအဓိကတော့စစ်သားလာလို့ကျွန်တော်တို့ကောက်ွက်တာပါဒီ Facebook ပေါ်မှာလူစုပြီးတော့တော်တဖြစ်သွားကြတာဗျအတူဖြစ်လူငယ်တွေပုံပြီးတက်ချော့တာပါဝင်လာတယ်လို့ကျွန်တော်တို့ပူဝမ်းတာလေဗျကိုယ်တွေ့ရင်ကိုယ်သားတွေကဒါဒီမတရားမှုဒါဒီမချစ်တင်မှုဆိုတဲ့ပုံစံမျိုးနဲ့ဝင်လာတာအခုဒီနေ့မှဆိုရင်ကျွန်တော်နာမည်တက်မပြောချင်တဲ့ဆရာဝန်ကြီးတော်တော်များများစမနာမည်ပါဖော်ထုတ်ပြီးတော့ကန့်ကွက်ထဲမှာပါလာပါတယ် Facebook ကတက်လာပါတယ်အဲကျွန်တော်ကြိုးစားပါတယ်ဆရာကြီးဆရာဝန်ကြီးတွေတကယ်တမားတို့ကြီးတွေတကယ်ကြီးကြီးပန်းလူကြီးတွေတော်တော်များများမှာဒီနေ့ပါလာပါတယ်ဒါဒီကျွန်တော်တို့ရဲ့မြန်မာစီးလောကအတွက်ကောမြန်မာပြည်သူတွေအတွက်ကောဒီမိုကရေစီဘက်တော်သားတွေအတွက်ကောတကယ်အားရစရာကောင်းတဲ့ဖြစ်ဖြစ်လေးတစ်ခုပါ
ဟုတ်ကဲ့ဆရာအခုကတော့စေတက်ဒါမို့လဲဒီစစ်စေးတက်တို့ကဆင်းတဲ့လူဆိုရင်တော့နည်းနည်းတော်သေးတာပေါ့အခုကစေတက်ကလည်းမဟုတ်ဘူးစစ်စေးတက်တို့ကဆင်းတဲ့လူလည်းမဟုတ်တဲ့လူလည်းပါတဲ့အတွက်ဒါပို့ပြီးတော့ခံပြင်းနေတာပေါ့နော
်ပါတယ်ကျွန်တော်တို့စစ်စေးကိုကန့်ဝဲတာမဟုတ်ပါဘူးစစ်တက်ကစစ်သားတွေဝင်လာတာကိုကျမယူညီဌာနကရှားဝင်နေကကန့်ဝဲတာပါအဲ့ဒါလေးတော့ user journey မပြောင်းပျောက်သွားစေချင်ပါဘူးခင်ဗျအဲ့ဒါလေးအဓိကပါပဲဒီကိစ္စကလည်းကျွန်တော်ဒီမှာလည်းလွတ်တော်တွေဘာတွေမှာလည်းပြန်တင်ပြပြီးတော့ပြတ်သွားနိုင်တဲ့လမ်းကြောင်းလေးရှိတယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကြောင့်မို့လဲကျွန်တော်တို့အခုလိုဆန္ဒဖော်ထုတ်ကြတာဖြစ်ပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဒ ဒီကနေ့မှာစတင်ဖို့ရှိတဲ့ဖဲပြမဲ့လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ကိုဝင်းမင်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတခါတော့ရွေးကောက်ပွဲသတင်းကိုအလှည့်ပေးပါရစေခင်ဗျာ။ရွေးကောက်ပွဲအတွက်ကိုစလဲလောင်းတင်သွင်းမဲ့ရက်အဆုံးသတ်တော့မဲ့အချိန်မှာအဓိကအတိုက်ခံ NLD ပါတီဘက်ကတော့ကိုစလဲလောင်းအပီးသက်မတင်သွင်းနိုင်သေးပဲအပြောင်းလဲတွေရှိနေစေဖြစ်ပါတယ်။ဒါမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီ80နီးပါးတို့ကကိုစလဲလောင်း4000လောက်တင်သွင်းထားပြီးဖြစ်ပါတယ်။နိုင်ငံရေးပါတီတွေရဲ့ရွေးကောက်ပွဲကိုယ်စားလှယ်လောင်းတင်သွင်းနိုင်မှုအခြေအနေတွေကိုမတ်တင်ကြီးထိုက်ကအစူးစီးတင်ပြထားပါရခင်ဗျာ
။ဟုတ်ကဲ့ပါရှင်။လွှတ်တော်ကိုယ်စားလှယ်လောင်းအမည်စရင်တင်သွင်းရမယ့်ရဲ့အပိသက်တော်မဲ့အချိန်မှာပဲအဓိကတိုက်ခန့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ကိုယ်စားလှယ်လောင်းအမည်စရင်ဒီအပိသက်မတင်သွင်းနိုင်သေးပဲအပြောင်းလဲတွေရှိနေစေဖြစ်ပါတယ်။ဩဂုတ်လ10ရက်နေ့အထိကိုယ်စားလှယ်လောင်းအပြောင်းလဲဓာစင်နဲ့ချီပြီးရှိတဲ့အကြောင်းပါတီရဲ့ဗဟိုအလုံးမှုဆောင်တူဖြစ်တဲ့လွှတ်တော်အမတ်ဦးဝင်းမြင့်ကပြောပါရယ်
။သူကဟိုဗျာစီးပွားရေးကြောင့်မလွတ်မလပ်ဖြစ်တော့သက်ဆိုင်ရာတွေနဲ့မလွတ်မလပ်ဖြစ်တော့ဆက်လုပ်လို့မရပဲလာမှုကတာရှိတယ်။တချို့ကချမ်းမရေးကြောင့်ပေါ့နော်။တချို့ကလည်းဗာလဲဆိုလို့ရှိရင်နိုင်ငံသားမိဘနှစ်ပါးမွေးတာမဟုတ်လို့ပေါ့။တချို့ကလည်းနိုင်ငံမှာတစ်ဆယ်ပဲယူကောက်ဝယ်မတန်ရရဲ့နဲ့တစ်ဆယ်နဲ့တစ်ဆယ်တောင်နေတာမဟုတ်လို့ပေါ့။ဆူလည်းဘလို့လဲဆိုလို့ရှိရင်ဟိုနေ့ပေါ့အမှုခင်းမပြီးသေးလို့ပေါ့အဲအရာမျိုးတွေသူတို့ပြောနေတယ်သူတို့လာပြီးတော့လူသားနေတာတော့ရှိတယ်အဲ့ဒါပဲအဲအခုဆိုလို့ရှိရင်ယနေ့အထိပေါ့ယနေ့အထိကိုဒီနေ့တိုင်းဒီနေ့တိုင်းအားလုံးဆိုရင်ဒီနေ့တိုင်းနေရာလာတာဆိုလို့ရှိရင်မီဒီယာတော့ကျွန်တော်တင်တဲ့ release တော့ရှိပြီလား
လွှတ်တော်အမတ်1100လောက်တင်သွင်းဖို့ရှိတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဩဂုတ်လ9ရက်နေ့အထိကိုယ်စားလှယ်ပေါင်း600ကျော်တင်သွင်းထားပြီးဖြစ်ပါတယ်လွှတ်တော်အမတ်လောင်းနေရာအပြောင်းလဲတွေကြောင်းပါတီရဲ့လွှတ်တော်ကိုယ်စားလှယ်တင်သွင်းမှုမှာအဟန့်အတားမဖြစ်စေဘူးလို့လည်းဦးဝင်းမြင့်ကပြောပါတယ်ဒါအပြင်ပါတီရဲ့လွှတ်တော်ကိုယ်စားလှယ်လောင်းတွေကိုပိုင်ဆိုင်မှုတွေလည်းစီးစစ်နေတယ်လို့သူကပြောပါတယ
်ပိုင်ဆိုင်မှုတွေစီးစစ်တာကတော့ကျွန်တော်တို့အရာကကိုယ်စားလှယ်လောင်းအရင်စီးစစ်ထားဖို့ပဲလို့ကိုယ်စလောင်းရင်းစည်းထားပြီးလို့ရှိရင်သူတို့ပိုင်ဆိုင်မှုတော့တခါတည်းတွေ့တင်ခိုင်းတာပါပေါ့တွေ့တင်ခိုင်းတော့ဒီကိုယ်စလောင်းနေရာကျွန်တော်တို့အပေါ်ချုပ်ကယူရဲရှင်နိုင်နဲ့ကိုယ်စလောင်းရှင်ထွက်ပြီဆိုလို့ရှိရင်သူတို့ရဲ့ပိုင်ဆိုင်မှုတွေကိုကျွန်တော်တို့ဥက္ကရာကနေပြီးတော့ဒီကွန်ပျူတာပေါ့ competition ပေါ့သူပါသူတိတ်နာလိမ့်မယ်ချက်ပြပြီးတော့အဲဒီမထိုင်တဲ့လူတွေကတော့အိတ်ပိတ်ပြီးပြောင်းမှာပါအကုန်လုံ
းနွေမာလာရှင်းရနေမှာချင်းဖမယ်လွှတ်တော်ကိုစလဲရွေးကောက်ပွဲအတွက်လွှတ်တော်အမတ်လောင်းစီရင်တွင်သွင်းမှုတွေကတော့ဩဂုတ်လ14ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်လက်ရှိအာဏာရပြည်ထောင်စုချန်းခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီဘက်ကပြီးခဲ့တဲ့နှစ်တွေကစလို့ကိုစလဲလောင်းတွေတတ်မှတ်ခဲ့တာဖြစ်လို့လွှတ်တော်အမတ်လောင်းတင်သွင်းမှုမှာအခက်အခဲမရှိဘူးလို့ပြောဆိုထားပြီးအခုအချိန်ထိလွှတ်တော်အမတ်လောင်း1008ဦးတင်သွင်းထားပြီးဖြစ်ပါတယ်တိုင်းသားနိုင်ငံရေးပါတီတို့တဲမှာတော့ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကအမတ်နေရာအများဆုံးတင်သွင်းထားပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးဆိုင်အိုက်ပေါင်းကအခုလိုပြောပါတယ
်။မြို့နယ်ပေါင်းကကျွန်တော်68မြို့နယ်ဝင်ပြိုင်မယ်လို့တော့ကိုယ်စားလှယ်ပေါင်းမရကြော်တယ်။ကျွန်တော်တို့မူဟာအဓိကမူဟာရကတော့နံပါတ်1ကတော့ဖက်ဒရယ်ပြည်ထောင်စုဖြစ်ပေါ်လာရေးပေါ့။နံပါတ်2ကကျွန်တော်တို့ဂျာဖြူပါတီရရှမ်းပြည်နယ်အစိုးရဖွဲ့စည်းနိုင်ရေးပေါ့။ရှမ်းပြည်နယ်အစိုးရတင်မဟုတ်ဘူးကျွန်တော်ကချင်းပြည်နယ်မှာအဲ့ကျွန်တော်အစောအဖွဲ့ထဲမှာပါရမယ်။ပါဆိုတော့ကချင်းပြည်နယ်မှာ18မြို့နယ်ပဲရှိတယ်။ကျွန်တော်9မြို့နယ်ဝင်ပြိုင်တယ်။အလားတူပဲကယားပြည်နယ်မှာ9မြို့နယ်ရှိတယ်။ကျွန်တော်9မြို့နယ်ဝင်ပြိုင်တယ်။အဲ့ဒီမှာလဲကျွန်တော်တို့ဒီမြို့နယ်ပြည်နယ်3ခုမှာကျွန်တော်မတော်တည်နိုင်မယ်လို့ကျွန်တော်လုံးဝယုံကြည်ပါတယ်
။လက်ရှိချိန်မှာတော့လက်ရှိအာဏာရပြည်ထောင်စုချန်းခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကကိုယ်စားလှယ်တထောင်ကျော်နဲ့အများဆုံးတင်သွင်းထားပြီးအရင်မြမဆိုရှယ်လစ်လမ်းစဉ်ပါတီတစ်ဖြစ်လဲတိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီကကိုယ်စားလှယ်လောင်း650လောက်တင်သွင်းထားနိုင်ပြီးဒုတိယအများဆုံးတင်သွင်းထားတာလည်းဖြစ်ပါရဲ့ရှင်
။ဒါမဲ့ရွေးကောက်ပွဲအတွက်နိုင်ငံရေးပါတီတွေရဲ့ကိုယ်စားလှယ်လောင်းစည်းရင်တင်သွင်းမှုအခြေအနေကိုမတ်တင်ကြီးထိုက်ပြောပြသွားတာပါ။မကြခင်မှာတော့စီဇန်ဒုတိယပိုင်းကိုလိုင်းနိုမီတာ30 40 50နဲ့လိုင်းနိုမီတာ190တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါရဲ့ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
ဩဂတ်လ17ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီခန့်လိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာနားဆင်ရမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စတာတွေကိုနားဆင်ရမှာဖြစ်သလိုအပတ်စဉ်ကဏ္ဍတွေမှာဆိုရင်တော့
illegal fishing could be that vessels are fishing in areas where fishing is prohibited because
ဒီကြောင်းကိုအပတ်စဉ်စီးပွားရေးကဏ္ဍမှာနားဆင်ရမှာဖြစ်ပါတယ်။ဒါပြင်သုတဆုံလင်အမေရိကန်တခွင်အစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားမှာပါ။ဒီထဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ဦးစံမဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။ပထမဆုံးတင်ပြပေးမှာကတော့ investasian.com online ဆမင်နာမှာဆောင်းမရှင် Marilee Business ရေးသားထားတဲ့ဆောင်းမဖြစ်ပါတယ်။မြန်မာနိုင်ငံအနေနဲ့သူ့ရဲ့စီးပွားရေးနဲ့ပတ်သက်ပြီးတော့ဘာတွေ short ပေါ့ပေးတင်တယ်လဲဆိုတာကိုရေးသားထားတာဖြစ်ပါတယ်။နိုင်ငံတကာရဲ့စီးပွားရေးအရာအရေးယူပိတ်ဆို့မှုတွေနဲ့တွောင်းနေတဲ့အစ်စ်အစိုးရကြောင့်မြန်မာနိုင်ငံဟာနှစ်ပေါင်း90လောက်အထီးကျန်နေခဲ့ရတယ်လို့ဆိုပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံရဲ့လူနေမှုအဆင့်တန်းဟာတခြားအာဆီယံနိုင်ငံတွေနဲ့ရှင်းလိုက်ရင်နောက်ဆုံးအောက်ဆုံးမှာရောက်နေတာပါ။2009ခုနှစ်ကမြန်မာနိုင်ငံဟာမြောက်ကိုရီးယားနိုင်ငံနဲ့အတူအာရှတိုက်မှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံဖြစ်ခဲ့တယ်လို့ထောက်ပြထားပါတယ်။2011ခုနှစ်ကစပြီးတော့သမ္မတဦးသိန်းစိန်ခေါင်းဆောင်နဲ့တပွဲတစ်ပြည့်အရတန်းအစိုးရပေါ်ပေါက်လာခြင်းကစတင်ပြီးအပေါင်းလက္ခဏာဆောင်တဲ့ဖြစ်ရပ်တချို့ပေါ်ထွက်ခဲ့ပါတယ်တဲ့။နိုင်ငံရေးလူမှုရေးအပြောင်းလဲတွေဖြစ်ပေါ်လာနေပါတယ်။ဒီလိုပြုလုပ်ခဲ့တဲ့အပြောင်းလဲတွေကြောင့်နိုင်ငံရဲ့ခြားကနေရင်းနှီးမြှုပ်နှံမှုတွေတိုးများလာခဲ့ပြီးတော့2014ခုနှစ်ကျော်အတွင်းနိုင်ငံရဲ့ခြားကရင်းနှီးမြှုပ်နှံမှုကအမေရိကန်ဒေါ်လာတန်ပေါင်း4400ကျော်ရှိခဲ့တယ်လို့យေတာထားပါတယ်မြန်မာနိုင်ငံမှာအခုနှစ်စီးပွားရေးတိုးတက်မှုနှုန်းထက်ဟာ 8.5% ရှိနေတဲ့အထိတန်အောင်ပြည်တွင်းရောနိုင်ငံတကာမှာပါဖြစ်ပွားနေတဲ့အန္တရာယ်တွေနဲ့ဆက်ဆက်နေတယ်လို့ဆိုပါတယ်အမေရိကန်ဒေါ်လာငွေကြေးအားကောင်းလာတာကလည်းအကြီးမားဆုံးအန္တရာယ်တစ်ခုဖြစ်တယ်လို့យေတာထားပါတယ်အခုနှစ်အကုန်မှာအမေရိကန်ဘဟုဘဏ်ကငွေတွန်းနှုန်းမြင့်တက်လာမယ်ဆိုရင်မြန်မာနိုင်ငံရဲ့ကျပ်ငွေတန်ဖိုးဟာလက်ရှိအခြေအနေနဲ့ထပ်ပြီးတော့ကြာသွားဖို့ရှိတယ်လို့ဆိုပါတယ်မြန်မာနိုင်ငံအနေနဲ့ကြက်ငွေတန်ဖိုးတိုးတက်လာအောင်လှုပ်ဆောင်နေတဲ့နိုင်ငံရဲ့ခြားအရင်ငွေထားတဲ့ငွေကြေးကလည်းအလုံးလောက်မရှိဘူးလို့ထောက်ပြထားပါတယ်စီးပွားရေးကျွမ်းကျင်သူတွေကတော့မြန်မာနိုင်ငံရဲ့ငွေလဲနှုန်းကိုလက်လျောညီထွေပြုပြင်ပြောင်းလဲပေးဖို့အကြံပြုနေကြပါတယ်စသဖြင့်ရေးသားထားပါတယ်အပြည့်အစုံကို investrcm.com မှာဖတ်ရှုနိုင်ပါတယ်နောက်ထပ်ဆက်လက်တင်ပြပေးချင်တာကတော့ United States of Myanmar ဆိုပြီးတော့မေကွန်တင်ကေတာနဲ့ foreignpolicy.com online မှာစောင်းဝါရှင် Brandon Tesley နဲ့ Oren Smith တို့ရေးသားထားတဲ့စောင်းမပဲဖြစ်ပါတယ်။အခုလက်တော်မြန်မာအစိုးရနဲ့တိုင်းရင်းသားလူမျိုးစုလက်နက်ကင်ဖွဲ့တွေကြားမှာအပြစ်ခတ်ရစေးရေးဆွေးနွေးနေရတဲ့ကိစ္စရဲ့အဓိကတော့ချက်ကတော့ဆယ်စုနှစ်6ခုလောက်ဖြစ်ပွားခဲ့တဲ့တိုင်းရင်းသားတွေနဲ့ပြည်ပခါကိုဘလို့အဆုံးတတ်နိုင်မလဲဆိုတဲ့မေးခွန်းပဲဖြစ်ပါတယ်ဆိုပြီးတော့ရေးသားထားပါတယ်။အဖြေကတော့ Federalism ဆိုတဲ့မိမိဒေသတည်ကြားအုပ်ချုပ်권ကိစ္စနဲ့တက်ဆိုင်နေတယ်ဆိုပြီးတော့လည်းရေးသားထားပါတယ်လူမျိုးစုနယ်ပေါင်း100ကျော်ရှိတဲ့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာကွဲပြားခြားနားမှုတွေရှိနေသောနိုင်ငံတွေကနိုင်ငံတကာနိုင်ငံဖြစ်တယ်လို့လည်းဆိုပါတယ်။ဒါကြောင့်လဲကံကြောင်းမလှစွာနဲ့ဗြိတိသျှကိုလိုနီလက်အောက်ကနေလွတ်ပြေးတဲ့အချိန်ကစပြီးပြည်တွင်းစစ်တောက်လျှောက်ဖြစ်ခဲ့ရတာလို့យေတာထားပါတယ်။1948ခုနှစ်မှာပင်လုံစာချုပ်ချုပ်ဆိုနိုင်ခဲ့ပေမဲ့ဗိုလ်ချုပ်အောင်ဆန်းလုံခြံခံခဲ့ရပြီးတဲ့နောက်ပိုင်းမှာစာချုပ်ပါအချက်တွေကိုဥပိ္ပခါပြုလိုက်ခဲ့ကြတယ်လို့យေတာထားပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းမှာရရှိခဲ့တဲ့ဆိုတဲ့သဘောတူညီချက်ဆိုတာတွေကလည်းတကယ်တော့ပြောရခက်ပါတယ်တဲ့1990ခုနှစ်တွေနဲ့2000ခုနှစ်တွေကြားမှာဖြစ်သလိုပြုလုပ်ခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်တွေရှိခဲ့ပါတယ်ဒါပေမဲ့တကယ်တမ်းမလိုက်နာခဲ့ကြပါဘူးကချင်လွတ်လပ်ရေးအဖွဲ့နဲ့ထားရှိခဲ့တဲ့သဘောတူညီချက်ဟာနှစ်ပေါင်း18နှစ်အကြာမှာပြတ်ပြားခဲ့ရတယ်လို့ထောက်ပြထားပါတယ်တိတ်နေချီတဲ့စေဘေးရှောင်ဒုက္ခသည်ဟာလည်းအိုးအိမ်ဆွန့်လွတ်ပြီးတော့ထွက်ပြေးခဲ့ကြရပါတယ်ညီနိုင်ဆွေးနွေးနေကြတယ်ဆိုပေမဲ့တိုက်ပွဲတွေကဖြစ်နေသေးပါအခုနှစ်ဆန်းကလေးကဆိုရင်ကရင်ကချင်ပြည်နယ်တွေမှာနဲ့တရုတ်နိုင်ငံနေဆက်ကကိုကန့်ဒေသတွေမှာတိုက်ပွဲတွေဖြစ်နေတာပါကိုကန့်မှာဖြစ်တဲ့တိုက်ပွဲတွေမှာဆိုရင်လေကြောင်းကနေတက်ခိုက်မှုမျိုးတွေပါပါခဲ့သေးတယ်လို့ထောက်ပြထားပါတယ်အခုမကြခင်ကစပြီးတိုင်းသားတွေဘက်ကကို ကိုယ်ပိုင်အုပ်ချုပ်ခွင့်ပြုရေးကိစ္စနဲ့ပတ်သက်ပြီးတော့ပုံမူပြီးတော့ဒေတာညှိနှိုင်းဆွေးနွေးမှုတွေပြုလုပ်နေတယ်ဆိုတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြစ်စကို foreignpolicy.com online ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ယူကော့ဘွဲရဲ့ဂျင်ဘာဘူလာပိုင်းမဲ့လူတော့တဲ့အချိန်မှာမြန်မာတနိုင်ငံလုံးနီးပါးရေဘေးဒဏ်ကြီးကျယ်ခံနေရပါတယ်ရေဘေးကြောင့်ရွေးကောက်ပွဲအပေါ်ဘယ်လိုအကျိုးဆက်တွေရိုက်ခတ်လာနိုင်ပါသလဲရေဘေးဒုက္ခကနေနလန်ထူဖို့ကြိုးစားနေကြရတဲ့မဲဆန္ဒရှင်လူလူမဲပေးနိုင်မဲလွတ်လပ်မျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့ဆိုရင်ဘာတွေပြင်ဆင်ထားဖို့လိုမလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါအဝင်ဆွေးနွေးလူတွေသောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားလို့ရပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သောတာရှင်တွေအနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလံစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ VOA ကနေအင်္ဂါနေ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတခါတော့ American Indian အသုံးလုံးမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဒီကနေ့မနေ့တင်ပြမယ် Idiom အသုံးက
A fish out of water
ဖြစ်ပါတယ်။စာလုံးပေါင်းက A ကတခုဒီနေရာမှာတကောင်F-I-S-H, fish ကတော့ငါ, O-U-T, out, adverb, ကရိယာဝိသေသနာကို, O-F, of, preposition, ဝိပယ်နဲ့တွဲသုံးထားတဲ့, out of ကအပြင်ဘက်သို့လို့လုံောက်ဒီပေရပြီး, W-A-T-E-R, water ကတော့သရရှိများတည်ပြီးဖြစ်တဲ့အတိုင်းရေဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီပေကတော့ရေအပြင်ဘက်ကိုရောက်နေတဲ့ငါးတကောင်ပေါ့ရေထဲမှာအသက်ရှင်တဲ့ငါးကရေပြင်ဘက်ကိုရောက်နေတယ်ဆိုရင်ဘယ်လိုနေမလဲဆိုတာသောရရှင်များစဉ်းစားပဲကြည့်နိုင်ပါလေ idiom သဘောကလည်းဒီတိုင်းပါပဲလူတဦးအနေနဲ့ကိုရောက်နေတဲ့နေရာမှာရောက်နေတဲ့ပတ်ဝန်းကျင်မှာကိုကစိတ်နေတယ်နေရထိုင်ရခဲနေတယ်အနေကျနေတယ်နေနေကျနေရမဟုတ်လို့စိတ်ထဲမှာလုံခြုံမှုမရှိဘူးဆိုရင်ကိုယ့်ရဲ့ခံစားချက်ကို I feel like a fish out of water လို့တင်စားပြောလို့ရပါတယ်ဒီသုံးနှစ်ပတ်သက်လို့ George Rowe ပြတဲ့ဥပမာကိုနားဆင်ကြကြရအောင
် I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကျွန်တော်ဆရာရဲ့ပါတီမှာနေရထိုင်ရခဲ့လိုက်တာဗျာ။အဲ့ဒီမှာလူချမ်းသာတွေအတော်များများလာကြတယ်ကျွန်တော်ကတော့တမန်လူတူးပါပဲဗျာလို့ဒိဗေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် I felt like a fish out of water at our boss's party. There were a lot of rich people there and I'm just an ordinary guy.
ကိုရောက်နေတဲ့ပတ်ဝန်းကျင်နဲ့ကိုကစိတ်နေတယ်အနေရထိုင်ရခဲ့နေတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ
A fish out of water.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒီလာတန်စီစဉ်တင်ဆက်တဲ့မနေ့ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လင်းပြတော့မှာပါ။သုရဆုံလင်း American တခွင်စီစဉ်ကိုမတင်ဆက်ခင်မှာအပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ရမှာပါ။တရားမဝင်ငါခိုးဖတ်မှုအကြောင်း VOA သတင်းတောက်ဂျိုးဒီကပူရောသတင်းပေးပို့ထားတာကိုကိုဇော်ဝင်းနိုင်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်ခင်ဗျာ။
တရားမဝင်ငါခိုးဖတ်မှုနှုန်းဟာနှစ်စဉ်ပင်လယ်ဆာတန်ကျေ26တန်းလောက်ရှိပြီးငွေကြေးအဖြစ်ကမ္ဘာစီးပွားရေးကိုနှစ်စဉ်အမေရိကန်ဒေါ်လာ26ဘီလီယံလောက်ထိကနှစ်နာစေပါတယ်ငါခိုးဖတ်မှုဟန်တန်းနိုင်ရေးအတွက်ဥတီလှုပ်ဆောင်နေတဲ့နိုင်ငံတကာသဘောတူညီချက်ဟာလည်းအခုအချိန်မှာအရှင်ရလာနေပြီဖြစ်ပေမဲ့တကယ်တမ်းအတည်ပြုချက်ရနိုင်ဖို့အတွက်ကတော့နောက်ထပ်ထောက်ခံသူအများအပြားလိုအပ်နေတုန်းပဲလို့ဆိုပါတယ် IUU လို့ခေါ်တဲ့တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညီခြင်းမရှိတဲ့ငါးဖမ်းမှုတွေဟာစီးပွားရေးအရာထိကနှစ်နာစေုံနဲ့မကဘဲဆန္ဒရိက္ခာဖူလုံမှုနဲ့ဇီဝမျိုးစိတ်ကွဲပြားမှုတွေကိုပါချိန်ချောက်နေတဲ့အလို့ရဖြစ်ပါတယ်။ တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ကျင်ခြင်းမရှိတဲ့ငါးဖမ်းမှုတွေရဲ့အောက်မှာခွင့်ပြုချက်မရဘဲဖမ်းဆီးတာတားမြစ်ထားတဲ့ရှားပါးရေးတရားတွေကိုဖမ်းဆီးတာပိတ်ပင်ထားတဲ့ငါးဖမ်းကိရိယာတွေနဲ့ဖမ်းဆီးတာအပြင်တတ်မှတ်ချက်ထက်ကျော်လွန်ဖမ်းဆီးတာတို့လည်းပါဝင်တယ်လို့ FAO ကုလသမဂ္ဂစာနာရေးခါနဲ့စိုက်ပျိုးရေးအဖွဲ့ကပြောပါတယ်အဲ့ဒီလိုဖန်စီမှုတွေကတကဘာလုံးရဲ့ပင်လင်းစားစားသုံးမှုစုစုပေါင်းရဲ့15ရာခိုင်နှုန်းလောက်ရှိတယ်လို့ဆိုပါတယ်ဒေါက်တာမက်သျူကာမီလယ်ရီဟာ FAO ရောမယုံခွဲကငါးဖန်လုပ်ငန်းနဲ့ရင်းနှီးဆိုင်တဲ့မူဝါဒရေးရာဆိုင်ရာစီးပွားရေးဌာနကွဲကပါသမုဒ္ဒရာအတွင်းငါးဖန်တင်မောအကြီးစားတွေနဲ့ငါးဖန်နေတာကနေကန်ယူရန်ဒေတာတစ်လျှောက်မှာအသေးစားငါးဖန်နဲ့သူတွေအထိတရားမဝင်ငါးဖန်နဲ့ပြဿနာဖြစ်နေတာလို့သူကပြောပါတယ
် Illegal fishing could be that vessels are fishing in areas whereFishing is prohibited because there are fragile ecosystems which can be
တရားမဝင်ငါးဖမ်းနေဆိုတဲ့နေရာမှာသတ်မှတ်ထားတဲ့နေရာတစ်ခုမှာခေယစနစ်ကနှုငယ်လွန်းတဲ့အတွက်အဲ့ဒီနေရာမှာငါးမဖမ်းကြဘူးတားမြစ်ချက်ထုတ်ပြန်ထားတဲ့နေရာတွေမှာငါးဖမ်းတာမျိုးတကယ်လို့အဲ့ဒီနေရာမှာသာငါးဖမ်းခဲ့ရင်အဲ့ဒီမှာရှိတဲ့ခေယစနစ်ပျက်စီးသွားနိုင်တာမျိုးဒါမှမဟုတ်လေငါးဖမ်းတဲ့နေရာမှာတားမြစ်ထားတဲ့ငါးဖမ်းကိရိယာတွေကိုအသုံးပြုပြီးဖမ်းဆီးတာမျိုးတွေပေါ်ဝင်ပါတယ်ဥပမာငမားကြီးတွေကအသိကြီးလွန်းနေတာပိုက်တွေရဲ့အကွက်တွေကအသိသေးလွန်းတာစသဖြင့်ပေါ့
ဒါအပြင်အတိမပေးပဲငါးဖန်းတာလိုအပ်တာတဲ့ short အတိပေးပြီးငါးဖန်းတာတွေဟာလည်းကြေကြေပြန့်ပြန့်ဖြစ်ပေါ်နေတယ်လို့သူကပြောပါတယ
် Fishing vessels just fail to report on their catches through logbooks for example or through electronic systems
ငါးဖန်းသမားတွေနေတယ်သူတို့ဖမ်းမိသလောက်စောက်ထဲမှာမှတ်တမ်းတင်ထားတဲ့အတိုင်းအမှန်တိုင်းစီးရင်မတင်ပြတာဒါမှမဟုတ်လေ electronic စနစ်နဲ့မှတ်တမ်းတင်ထားတာကိုလိမ်လည်စီးရင်ပို့တာတွေလုတ်တက်ကြပါတယ်ဒါမှမဟုတ်လေသူတို့ဘယ်မှာရှိတယ်ဆိုတော့ကိုအမှန်အတိုင်းမပြောတာလည်းဖြစ်တတ်ပါတယ်။ဒါကြောင့် IUU လို့ခေါ်တဲ့တရားမဝင်တဲ့အသည့်ပေးခြင်းမရှိတဲ့ဥပဒေနဲ့ကိုင်းညီခြင်းမရှိတဲ့ငါးဖမ်းမှုဆိုတဲ့နေရာမှာငါးဖမ်းသမားတွေအနေနဲ့ဥပဒေချိုးဖောက်လို့ရနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ
်။တရားမဝင်ငါးခိုးဖမ်းမှုကရှားပါတရိတ်ဆန်အဖြစ်တတ်မှတ်ထားတဲ့ငါးတွေကိုလည်းထိခိုက်စေနိုင်တယ်လို့ဒေါက်တာကာမီလယ်ရီကပြောပါတယ
်။ When we say endangered not in the sense ofendangered as being on the verge of extinction but endangered in the sense that there are
shapadri san လို့ဒီနေရာမှာကျွန်တော်တို့ပြောတာကလုံးဝမျိုးတုံသွားတော့မဲ့ endangered နဲ့ရင်ဆိုင်နေရတဲ့ရေသတ္တဝါတွေကိုဆိုလိုတာမဟုတ်ပါဘူး။ငါးမျိုးစားတခုတည်းကိုအဖမ်းများလွန်းရင်တဖြည်းဖြည်းရှားပါသွားမှာကိုဆိုလိုတာဖြစ်ပါတယ်။ကောင်းတဲ့ငါးတွေကိုပဲဖမ်းလွန်းနေရင်နောက်ပိုင်းမှာအရေးအတွက်နှဲလာပြီးနောက်မျိုးဆက်တွေအတွက်မကြံတော့ပဲဖြစ်သွားပါလိမ့်မယ်
။တရားဝင်ဖမ်းတာပဲဖြစ်ဖြစ်တရားမဝင်ဖမ်းတာပဲဖြစ်ဖြစ်ဖမ်းပြီးသမျှငါးတွေကိုစိတ်ကန်းကိုတည်လာပြီးရောင်းချကြရမှာဖြစ်ပါတယ်။ဒါကြောင့်လဲစိတ်ကန်းနေဟာဖမ်းမိလာတဲ့ငါးတွေကိုစစ်ဆေးဖို့အတွက်နေရာကောင်းဖြစ်ပါတယ်။စိတ်ကန်းနိုင်ငံများရဲ့တရားမဝင်တဲ့အတိပေးခြင်းမရှိတဲ့ဥပဒေနဲ့ကန့်ညင်ခြင်းမရှိတဲ့ငါးဖမ်းမှုခံတားရေးပိတ်ပင်ရေးနဲ့ပပျောက်ရေးဆိုင်ရာသဘောတူညီချက်ကို2009ခုနှစ်မှာ FAO အဖွဲ့ဝင်နိုင်ငံတွေကပြဋ္ဌာန်းခဲ့ကြပါတယ်
။ The agreement lays down a minimum set of procedures that every
ကိုစီကန်းကိုကတ်လာတဲ့နိုင်ငံသားကငါးဖမ်းသင်္ဘောတွေကိုစစ်ဆေးတဲ့နေရာမှာလိုက်နာရမယ့်စီကန်းသတ်မှတ်ချက်တွေကိုအဲ့ဒီသဘောတူညီချက်ထဲမှာပြဋ္ဌာန်းထားပါတယ်။အဲ့ဒီမှာနိုင်ငံသားကသင်္ဘောတွေကန့်ကတ်ခွင့်တောင်းလာပြီဆိုရင်ပထမဆုံးမဖြစ်မနေလိုက်နာဆောင်ရွက်ရမယ့်အချက်တွေပါဝင်ပါတယ်။လူတစ်ယောက်ကနိုင်ငံသားတိုင်းပြည်တစ်ခုကိုသွားလေတယ်လို့မျိုးပါ။တချို့ကိစ္စတွေမှာခင်ဗျားအနေနဲ့ပြည်ဝင်ခွင့်ဗီဇာတောင်းခံရတယ်လို့မျိုးဖြစ်ပါတယ်။
ဖမ်းမိလာတဲ့ငါးတွေဟာတရားဝင်ဟုတ်မဟုတ်ဆိုတာကိုစစ်ဆေးရမယ့်အချက်လဲအဲ့ဒီသဘောတူညီချက်ထဲမှာပါဝင်ပါတယ
် The agreement goes further in saying that every port state that is every country that is accepting foreign vessels into their
သဘောတူညီချက်ထဲမှာထပ်ဖို့ပြထားတာကစိတ်ကန်းရှိတဲ့တိုင်းပြည်တိုင်းဆိုလိုတာကတော့နိုင်ငံခြားကငါးဖမ်းသင်္ဘောတွေကိုလက်ခံတဲ့တိုင်းပြည်တိုင်းဘယ်နေရာမှာစိုက်ကပ်ရမယ်ဆိုတာကိုသတ်မှတ်ထားရမှာဖြစ်ပါတယ်ဘယ်စိတ်ကန်းကိုနိုင်ငံခြားသင်္ဘောတွေစိုက်ကပ်ခွင့်ရှိတယ်ဆိုတာကိုသတ်မှတ်ထားရမယ်အဲ့ဒီစိတ်ကန်းတွေမှာသဘောတူညီချက်အရတတ်မှတ်ပြဋ္ဌာန်းထားတဲ့အနေအဆုံအဆင့်လိုက်နာဆောင်ရွက်ရမယ်လှုပ်ထုံးလုပ်နည်းတွေရှိရပါမယ်။အ
ဲ့ဒီစိတ်ကန်းတွေရဲ့ပြင်ပမှာလှုပ်ဆောင်နိုင်တာတွေကတော့ဆက်သွေးရေးဂျိုဒူကာတစင်ငါးဖမ်းသင်္ဘောတွေရဲ့လှုပ်ရှားမှုတွေကိုစောင့်ကြည့်တာငါးဖမ်းခွင့်ပြုထားတဲ့ဇုံအတွင်းမှာကင်းလက်ရေးရင်တွေဆေလွတ်ပြီးစောင့်ကြည့်တာမျိုးလည်းလုပ်နိုင်ပါတယ်။ဒီသဘောတူညီချက်အကျုံးဝင်မှုအတွက်နိုင်ငံပေါင်း25နိုင်ငံကသဘောတူလက်မှတ်ထိုးရမှာဖြစ်ပါတယ်။ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံပေါင်း12နိုင်ငံကသဘောတူထားပြီးဖြစ်ပါတယ်။ဒီနေရာမှာတခုရှိတာကဥရောပသမဂ္ဂဟာနိုင်ငံအများစုနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းဖြစ်ပေမဲ့လည်းသူ့တစ်ဖွဲ့လုံးကိုတနင်္ဂနွေအဖြစ်သာတတ်မှတ်ထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထဲမှာတော့အဲ့ဒီသဘောတူညီချက်ကိုလက်မှတ်ထိုးနိုင်ဖို့အတွက်တိုးတက်မှုတွေရှိလာနေပြီဖြစ်ပါတယ်ခင်ဗျာ
။ကို ုဇော်ဝင်းလိုက်စီစဉ်တင်ဆက်တဲ့ပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုတစ်ခါတော့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးမှာပါ။ဩဂတ်စ်လအတွင်းအမေရိကန်ပြည်ထောင်စုမှဖြစ်ပွားခဲ့တဲ့သမိုင်းတွင်ဖြစ်ရတဲ့အကြောင်းကိုအခုတစ်ပတ်သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးမှာဖြစ်ပါတယ်။ကိုအောင်နဲ့တူနန်းလောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ။
ဒီဘက်အစီအစဉ်ကိုတော့1989ခုနှစ်ဩဂုတ်လ9ရက်နေ့ကပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒဲဖီးယားမြို့မှာကျင်းပတဲ့ဖွဲ့စည်းအုပ်ချုပ်ပုံဆိုင်ရာညီလာခံအကြောင်းနဲ့ဆက်လက်ရအောင်လားနန်းလောင်ရေးအဲ့ဒီညီလာခံမှာဒီအမျိုးသားဘရင်ဂျင်စာရန်မူချမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတာပါဒါဟာ18ရာစုခေတ်ရဲ့အသိအမြင်တိုးတက်လာမှုကိုရောင်ပြန်ဟက်နေတာဖြစ်ပြီးအစိုးရရဲ့အာဏာဟာလူထုတွေကနေဆင်းသက်လာတာနောက်လူသားတွေမှာမွေးရပါအခွင့်အရေးရှိတာအစိုးရအဖွဲ့အတွင်းအာဏာချိန်ခွင်ရှာညှိတာအထွေထွေစီမံအုပ်ချုပ်ခွင့်အာဏာကိုနိုင်ငံအစိုးရကရယူပြီးဒေသဆိုင်ရာအုပ်ချုပ်ခွင့်အာဏာကိုဒေသအစိုးရကိုပေးအပ်တာနောက်ဒီလူသားတိုင်းမှာမွေးရပါညီမျှတဲ့အခွင့်အရေးရှိပြီးသူတို့ကိုဒန်းတူဆက်ဆံဖို့လိုအပ်တာစတဲ့အကြောင်းအရာတွေကိုထည့်သွင်းစဉ်းစားထားပါတယ
်။ American ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံဥပဒေရဲ့ဏိဒံအစမှာ We the People ကျွန်တော်တို့လူထုဆိုပြီးတော့အစချီရေးသားထားတာဟာလည်းအထူးခြားဆုံးဖြစ်တယ်လို့သမိုင်းပညာရှင်တွေကအယုံကြည်ထားပါတယ်။ကွယ်လွန်သွားပြီဖြစ်တဲ့အမေရိကန်ရုပ်ရှင်မင်းသား Henry Fonda ကဖွဲ့စည်းပုံအခြေခံဥပဒေဏိဒံကိုအခုလိုအတန်တွင်းထားပါတယ်
။ We the people of the United States, in order to form a more perfect union, establish justice,
အမေရိကန်ပြည်ထောင်စုကလူထုတွေအနေနဲ့အဖက်ဖက်ကပြည်စုံတဲ့ပြည်ထောင်စုတစ်ခုတည်ဆောက်နိုင်ဖို့တရားဥပဒေစနစ်ထူထောင်ဖို့ရက်ရွာအေဂျင့်တာယာဖို့အကာအကွယ်ပေးဖို့အထွေထွေလူမှုဖူလုံရေးကဏ္ဍဖွံ့ဖြိုးတိုးတက်ဖို့ရရှိထားတဲ့လွတ်လပ်ရေးအနှစ်သာရတွေမပြောက်ပြတ်ဖို့အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြဋ္ဌာန်းပြီးအကောင့်ထဲဖော်ရပါမယ်လို့တရုတ်ဆောင် Henry Fonda ကပြောသွားတာပ
ါဖွဲ့စည်းပုံဥပဒေဏိဒံကဖော်ပြချက်တွေကိုအကောင့်ထဲဖော်နိုင်မဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေကိုဒီဖွဲ့စည်းပုံတစ်ခုလုံးမှာအသေးစိတ်ရေးသားဖော်ပြထားတာလည်းဖြစ်ပါတယ်
အခုတခါဆက်လက်တင်ပြပေးလို့တဲ့အကြောင်းအရာကတော့1904ခုနှစ်ဩဂုတ်လ9ရက်နေ့မှာမွေးဖွားခဲ့တဲ့ Nobel ဆုရှင်တယောက်အကြောင်းပါ Ralph Bunche ကို Michigan ပြည်နယ် Detroit မြို့မှာမွေးဖွားခဲ့ပါတယ်ခြေတလုံးအိမ်တိုင်လှည့်လည်နေတဲ့စံတဆရာတဦးရဲ့သားဖြစ်သူ Ralph ဟာတက္ကသိုလ်နဲ့ကုလသမဂ္ဂမှာအလုပ်လုပ်ကင်နေစဉ်အတွင်းဒေါက်တာဘွဲ့ရခဲ့သူပထမဆုံး African American အမျိုးသားတဦးဖြစ်တဲ့အပြင်အသားအရောင်ရှိသူတွေထဲမှာလဲနိုဘယ်ဆုရရှိတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်
။ Ralph Bunche ဟာ Los Angeles အထက်တန်းကျောင်းတုန်းကလဲအတော်ဆုံးကျောင်းသားတွေထဲမှာပါဝင်ပြီးစကားစစ်ထိုးပွဲတွေမှာကျွမ်းကျွမ်းကျင်ကျင်ပြောဆိုနိုင်ပါတယ်။အထက်တန်းကျောင်းနေစဉ်အတန်းထဲမှာပထမရခဲ့တယ်လို့ Los Angeles မြို့က California တက္ကသိုလ်နဲ့ Harvard တက္ကသိုလ်တွေကနေလဲဖွဲ့ရခဲ့ပါတယ်။1948ခုနှစ်မှာအစ္စရေးနိုင်ငံတည်ထောင်ခဲ့တာကြောင့်အရှေ့အလယ်ပိုင်းဒေသအတွင်းတင်းမာမှုတွေကြီးထွားလာချိန်မှာဘန်ချာကုလသမဂ္ဂမှအလုပ်လုပ်ကင်နေပြီးတော့အာရပ်အစ္စရေးပထမစစ်ပွဲအတွင်းကြားဝင်စစ်ဆန်ညီနိုင်မှုအဖြစ်ဆောင်ရွက်ခဲ့ပါတယ်ကွန်အောင
်ကုလသမဂ္ဂစစ်ဆန်ညီနိုင်မှုလှုပ်ကြံခံရချိန်မှာဘန်ချာအဲ့ဒီစစ်ဆန်ညီနိုင်မှုတာဝန်ကိုယူခဲ့ပြီး1949ခုနှစ်မှာအပြစ်ခတ်ရစေးသဘောတူညီမှုရအောင်ဆောင်ရွက်ခဲ့ပါတယ်ဒါအပြင်ကွန်ဂိုကက်ရှမီးယားနဲ့ Cyprus နိုင်ငံတွေမှာလည်းဂျာဝင်ဆိစက်ဖြစ်ရှင်းခဲ့ပါတယ်။ Arab Israeli ပြည်ပကမှာ Bunche ဟာအောင်မြင်အောင်ဆောင်ရွက်နိုင်ခဲ့တာကြောင့် American သမ္မတ Henry Truman နဲ့ Britain ဝန်ကြီးချုပ် Winston Churchill ကိုကျော်လွန်ပြီး1950ခုနှစ်အတွက် Nobel ငြိမ်းချမ်းရေးဆုကိုရရှိခဲ့ပါတယ်။ American ပြည်ထောင်စုရဲ့အသားအရောင်ခွဲခြားမှုအရှိန်ကောင်းတဲ့ကာလမှာ Bunche ရဲ့အောင်မြင်မှုဟာ African American တွေကိုစားကုန်ယူစရာလည်းဖြစ်နေပါတယ
်။ဘာကလေးကယ်လီဖိုးနီးယားတက္ကသိုလ်က African American တွေအကြောင်းလေ့လာသူပါမောက်ခ Charles Henry က Ralph Bunche ရဲ့အောင်မြင်မှုဟာအပြောင်းအလဲအတွက်အရေးပါတယ်လို့ပြောဆိုခဲ့ပါတယ်။ Bunche ဟာ American ပြည်သူအခွင့်အရေးလှုပ်ရှားမှုတွေထဲမှာလည်းပါဝင်ခဲ့ပြီးတော့လူမဲကောင်းဆောင် Martin Luther King Jr. နဲ့အတူအခမ်းအနားတွေကိုတက်ရောက်ခဲ့ပူးတယ်လေ။1980ခုနှစ်အသက်68နှစ်အရွယ်မှာ Ralph Bunche ကွယ်လွန်ခဲ့ပြီးတဲ့နောက်သူအထိတ်မှပန်းချံတစ်ခုကိုနယူးယောက်မြို့ကုလသမဂ္ဂအဆောက်အဦမှဂုဏ်ပြုဆောက်လုပ်ထားပါတယ်
။ဒီတစ်ခါတော့အမေရိကန်သမ္မတရာထူးကနေနှုတ်ထွက်သွားရတဲ့သမ္မတအကြောင်းကိုတင်ပြပါရစေခင်ဗျာ။1984ခုနှစ်ဩဂုတ်လ10ရက်နေ့မှာနောက်တစ်နေ့ကျရင်သူရာထူးကနေနှုတ်ထွက်မှာဖြစ်တယ်လို့အမေရိကန်သမ္မတရစ်ချတ်နစ်ဆန်ကအမေရိကန်ပြည်သူတွေကိုပြောကြားခဲ့ပါတယ်။1982ခုနှစ်ဇွန်လ18ရက်နေ့ကဖြစ်ပွားခဲ့တဲ့အရှုပ်တော်ပုံတစ်ခုအတွင်းသူပါဝင်ခဲ့တာကြောင့်ဖြစ်ပါတယ်။ အဲ့ဒီနေ့မှာဝါရှင်တန်ဒီစီမှာရှိတဲ့ဒီမိုကရက်အမျိုးသားကော်မတီရုံးဆိုင်ရာဝါတာဂိတ်အဆောက်အဦအတွင်းမစ္စတာနစ်ဆန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဝင်နှစ်ဦးကိုရဲကဖမ်းဆီးလိုက်နေပါတယ်
။ဒီအမှုကိုစစ်ဆေးရမှာလိန်ညာမှုတွေအမျိုးမျိုးရှိခဲ့ပေမဲ့ဒီကိစ္စကသမရစီမီခိုကြွက်လျှောက်လိုက်လာပြီးနောက်ဆုံးမှာအောက်လွှတ်တော်တရားစီရင်ရေးကော်မတီကမစ္စတာနစ်ဆန်အပေါ်စွဲချက်တင်ဖို့မဲခွဲဆုံးဖြတ်ခဲ့ပါတယ်။အဲ့ဒီနောက်မှကြာခင်မှာသမရနစ်ဆန်ကသူရထုကနှုတ်ထွက်မယ်လို့ကြေညာခဲ့တာပါ။ဒါပေမဲ့လည်းသမရရဲ့ Oval ရုံးခန်းကနေသူ့အနေနဲ့နှုတ်ထွက်ဖို့အဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြောကြားခဲ့တဲ့အထဲမှာတော့ Watergate အကြောင်းနဲ့ပတ်သက်ပြီးထည့်သွင်းပြောဆိုသွားတာမျိုးတော့မရှိပါဘူး
။ To continue to fight through the months ahead for my personal vindication.
တန်မြောက်ရီကင်းအောင်လာနဲ့ချီးပြီးရှင်းလင်းမှုတွေထက်လို့ရမှာဟာသမရအတွက်ကောလွတ်တော်အတွက်ပါအချိန်တွေအလဟတ်သက်ဖြစ်ပါတယ်။တကယ်တော့ဒီအချိန်မှာအရေးကြီးတဲ့ငြိမ်းချမ်းရေးနဲ့ငွေဖောင်းပေါမှုတွေမရှိဘဲတိုင်းပြည်ချမ်းသာကြွယ်ဝဖို့လှုံ့ဆော်ရမှာပါ။ဒါကြောင့်မနက်ဖြန်နေ့လယ်မှာသမရတာဝန်ယူမှုကိုအဆုံးသတ်မှာဖြစ်တယ်လို့သမရနစ်ဆန်ကပြောသွားတာပါ
။နောက်တနေ့မှာတော့သမရရစ်ချတ်နစ်ဆန်ကသူ့အစိုးရအဖွဲ့ဝင်တွေကိုစိတ်လှုပ်ရှားစွာနဲ့နှုတ်ဆက်ရင်းတောင်ပိုင်းကယ်လီဖိုးနီးယားပြည်နယ်ကသူ့အိမ်ကိုထွက်ခွာသွားခဲ့ပါရဲ့ရှင်။
အခုတစ်ဆက်တည်းဆက်တင်ပြပေးခြင်းတဲ့အကြောင်းကတော့1984ခုနှစ်ဩဂုတ်လ9ရက်နေ့မှာအမေရိကန်သမ္မတအဖြစ်ကျန်းသက်စာကျင်းပခဲ့တဲ့သမ္မတဂျယ်ရယ်ဖို့အကြောင်းမှာဝါတာဂိတ်အရေးခင်ကြောင့်သမ္မတရစ်ချတ်နစ်ဆန်နှုတ်ထွက်သွားပြီးမိနစ်ပိုင်းအကြာမှာပဲသမ္မတအဖြစ်ကျန်းသက်စာကျင်းပခဲ့တဲ့ဂျယ်ရယ်ဖို့ဟာအမေရိကန်သပိုင်းမှာရွေးကောက်ပွဲမဝင်ဘဲသမ္မတဖြစ်လာတဲ့တဦးရီသောပုဂ္ဂိုလ်လည်းဖြစ်ပါတယ်နန်းလောင်ကြီး
အမေရိကန်အောက်လွှတ်တော် Republican ကောင်းဆောင် Mr. Ford ကို1983ခုနှစ်မှာသူ့သမ္မတအဖြစ် Sparrow Agnew နေရာမှာအစာထိုးခန့်အပ်ခဲ့တာပါ Mr. Agnew ဟာလက်စားမှုနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရရဲ့တရားစွဲဆိုမှုကိုညှဉ်းဆန်းပြီးဝင်ငွေခွန်လဲပေးဆောင်ခြင်းမရှိတာကြောင့်သူ့သမ္မတတာဝန်ကနေနှုတ်ထွက်ခဲ့ရပါတယ်အသက်60နှစ်အရွယ်သမ္မတ Gerald Rudolph Ford ဟာကျန်းသစ္စာကျိန်းဆိုပြီး American လူထုကိုမိန့်ခွန်ပြောရမှာသမ္မတ Nixon နှုတ်ထွက်ရတဲ့အထိဖြစ်ခဲ့တဲ့Watergate အရေးတော်ပုံအပြီးမှာအမျိုးသားပြန်လည်တင်မြှင့်ရေးရှေးရှုဖို့တိုက်တွန်းခဲ့ပါတယ်
။ As we bind up the internal wounds of Watergate, more painful and more poisonous than those of foreign wars.
Watergate အရေးတော်ပုံကြောင့်ပြည်ပရန်တွန်းလှန်တဲ့စစ်ပွဲတွေထက်ပိုဆိုးရွားတဲ့အချင်းချင်းကြားထိတိုက်ရင်ဆိုင်မှုတွေရှိပေမဲ့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုရှိတဲ့နိုင်ငံရေးလုပ်ငန်းရှင်တွေကိုပြန်အကောင့်တဲ့ဖော်ပြီးအချင်းချင်းကြားတန်တရားနဲ့မုန်းတီးမှုတွေကိုညီရင်အကိုပမာမြစ်တာထားပြီးဖယ်ရှားမယ်လို့သမရဖို့ဒ်ကပြောသွားတာပါ။ကဲဒီတစ်ခါတော့ကျွန်တော်တို့ဝါရှင်တန် DC က Smithsonian Institution အကြောင်းကိုတင်ပြပေးပါရစေခင်ဗျာ1846ခုနှစ်ဩဂုတ်လ10ရက်နေ့မှာ American လွှတ်တော်ကနေ Smithsonian Institution ကိုဖွဲ့စည်းခဲ့ပါတယ်1826ခုနှစ်မှာကွယ်လွန်ခဲ့တဲ့ဗြိတိရှလူမျိုးသိပ္ပံပညာရှင် James Smithson ရဲ့နာမည်ကိုယူပြီးတော့ဒီအမည်ကိုပေးတာပါအမေရိကန်ပြည်ထောင်စုကိုဘယ်တော့မှမရောက်ခဲ့ဘူးတဲ့ Mr. Smithson ဟာလူသားတွေအကြအသိဉာဏ်ဘုဒ္ဓကျွယ်ဝစေဖို့ရည်ရွယ်ပြီးသူပိုင်တဲ့မြေကိုအသုံးပြုပြီး Institution တရက်ဖွဲ့စည်းဖို့ဆန္ဒရှိခဲ့တာပါ
အမေရိကန်လွှတ်တော်ဟာ Mr. Smithson ထားခဲ့တဲ့ငွေတွေကိုအသုံးပြုပြီးတော့ Washington DC ကအမျိုးသားယဉ်ပြင်မှာအနေရောင်ကြောက်တွေနဲ့ Smithsonian Institution အဆောက်အဦးကိုဆောက်လုပ်ခဲ့ပြီးရတဲ့နောက်အခုဆိုရင် Washington DC မှာပြတိုက်ပေါင်းတရာစင်ကျော်ဆောက်လုပ်ပြီးပါပြီ
ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုလို့ရသလို Facebook နဲ့ Twitter ဆာမျက်နှာတွေမှာလည်းနားဆင်ဖတ်ရှုလို့ရပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
ကဘာတော်မှာလူကုန်ကူးမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေဟာလွန်ခဲ့တဲ့15နှစ်အတွင်းတဖြည်းဖြည်းချင်းတိုးတက်လာပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနကထုတ်ပြန်တဲ့လူပုဂ္ဂိုလ်များကိုကုန်ကူးခြင်းသို့မဟုတ် TIP အစီရင်ခံစာအရကဘာလုံးမှာလူကုန်ကူးမှုတိုက်ဖျက်တာ2000ပြည့်နှစ်ကတည်းကတိုးတက်လာတာကိုတွေ့ရပါတယ်။2015ခုနှစ် TIP အစီရင်ခံစာမှာဒီခေတ်သစ်ကြုံပြုတ်မှုတိုက်ဖျက်ရေးအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံနဲ့နယ်နိမိတ်ပေါင်း188ခုရဲ့လှုပ်ဆောင်ချက်တွေကိုလေ့လာဆန်းစစ်ထားပါတယ်။နိုင်ငံများပြားရဲ့အစိုးရတွေဟာလူကုန်ကူးတဲ့ဖြစ်ရပ်တွေကိုစုံစမ်းစစ်ဆေးပြီးအရေးယူကြလူကုန်ကူးခံရသူတွေကိုအကောက်အွယ်ပေးကြဒီပြစ်မှုတွေအစကတည်းကဖြစ်မလာအောင်ကာကွယ်ဖို့နီလန်းသစ်တွေရှာဖွေကြပါတယ်။နေဆက်တွေနဲ့တိုက်ကြီးတွေကိုဖျက်ပြီးအတူတကွလှုပ်ဆောင်ကြရင်ခေတ်သစ်ကျွံပြူခြင်းရဲ့ရာဇဝတ်မှုကိုတွန်းလှန်ဖို့နိုင်ငံတကာအတိုင်းအဝိုင်းကဖြည်းဖြည်းနဲ့မှန်မှန်လုပ်နေကြပါတယ်။ဒ ဒါပေမဲ့လည်းကမ္ဘာပေါ်ကနိုင်ငံတိုင်းလူလူမှာလူသားမောင်းများစွာဟာအတင်းအဓမ္မအလူခိုင်ခံရတခြားလူတွေရဲ့အကျိုးစီးပွားအတွက်အသုံးချခံနေကြရစေပါအလုခိုင်းဖို့နဲ့လေမိုင်းအသုံးချဖို့လူကုန်ကူးသူတွေဟာတစ်နှစ်ကိုဒေါ်လာဘီလီယံ150ပမာဏအထိအကျိုးအမြတ်ကြီးရနေတယ်လို့နိုင်ငံတကာလူသမားအဖွဲ့ ILO ကပြောပါတယ်2012ခုနှစ်မှာအတင်းအဓမ္မအလူခိုင်းခံရသူပေါင်း 14.2 တန်းရှိတယ်လို့ ILO ကခန့်မှန်းပါတယ်အဓိကကတော့စိုက်ပျိုးရေးစောက်လုပ်ရေးအိမ်တွင်းလုပ်ငန်းကုန်ထုတ်လုပ်ငန်းတပ်ထုတူဖော်ရေးနဲ့ဝန်ဆောင်မှုလုပ်ငန်းတွေမှာခိုင်းစေခံရတာပါအတင်းအဓမ္မလုပ်ငန်းခံရသူတွေထုတ်လုပ်လိုက်တဲ့ကုန်ပစ္စည်းတွေနဲ့ဝန်ဆောင်မှုတွေဟာလက်ဆက်တွေကိုဖျက်သွားတဲ့ရှေလျားပြီးရှုပ်ထွေးတဲ့ကုန်စည်ထောက်ပို့လမ်းကြောင်းတွေမကြာခဏဆိုသလိုရောက်သွားပါတယ်ကုမ္ပဏီကြီးတွေဟာကျွန်းလုပ်သားတွေကိုအသုံးပြုတဲ့လက်ခွဲကန်ထရိုက်တာလေးတွေအပေါ်မှီခိုရနိုင်ပါတယ်ကြီးကြပ်စစ်ဆေးတာမရှိသလောက်မို့သူတို့ကုန်ပစ္စည်းတွေကိုအတင်းအဓမ္မအလုပ်ခန်းခံရသူတွေကထုတ်လုပ်ခဲ့သလားဆိုတာသိရဖို့ကခက်ခဲလာပါတယ်ဆိုလိုတာကတော့အခုတင်ကင်နေတဲ့ဖုန်းကိုထုတ်လုပ်တာမှာအသုံးပြုတဲ့ကုန်ချမ်းပစ္စည်းတွေကိုတတ်ထုတူးဖော်ရေးမှာအတင်းအဓမ္မအလုပ်ခန်းခံရသူတွေကတူးဖော်ထုတ်လုပ်ခဲ့တာမျိုးဖြစ်နိုင်ပါတယ်အဲ့ဒီယုံကကွန်ပျူတာစိတ်ပိုင်းတွေကိုထုတ်လုပ်ဖို့ကျွန်းလုပ်သားတွေကိုအသုံးပြုကောင်းပြုခဲ့နိုင်ပါတယ်ဒါမှမဟုတ်တိတ်အရသာရှိလာတဲ့ညစာမျိုးတွေပဇွန်တွေကိုဖန်းစည်းတန်ရှင်းဒါမှမဟုတ်ထုတ်ပိုးသူတွေဟာသူတို့လိုအားအတွက်အခကြေးငွေမရတာမျိုးဖြစ်နိုင်ပါတယ်။ပုဂ္ဂလိကကန္တာအရက်ဖက်လူမှုအဖွဲ့အစည်းနဲ့တတိပုဂ္ဂလစားသုံးသူတွေအားလုံးဟာကမ္ဘာလုံးဆိုင်ရာကုန်စည်ထောက်ပို့တဲ့လမ်းကြောင်းမှာကျွန်းလုံသားအသုံးပြုမှုပပျောက်အောင်ကူညီလှုံ့ဆော်နိုင်ပါတယ်။သူတို့လုပ်ငန်းတွေမှာလူကုန်ကူးမှုပါဝင်ပတ်သက်တာမျိုးမရှိအောင်စီးပွားရေးလုပ်ငန်းကြီးတွေအနေနဲ့လူကုန်ကူးမှုတိုက်ဖျက်ရေးမူဝါဒတွေချမှတ်အကောင့်ထဲပေါ်နိုင်ပါတယ်။အစိုးရတွေအနေနဲ့ဥပဒေစိုးမိုးရေးအကောင့်အောင်လုပ်နိုင်ပြီးသူတို့ကိုယ်တိုင်ရဲ့ကုန်စည်ထောက်ပို့လမ်းကြောင်းတွေကိုဆန်းစစ်ပြီးတော့လုံသားတွေကိုလေးစားသမှုရှိတဲ့မူဝါဒတွေချမှတ်နိုင်ပါတယ်။တတိပုဂ္ဂလနိုင်ငံသားတွေအပါအဝင်လူတိုင်းဟာပွင့်လင်းမြင်သာတဲ့ကုန်စည်ထောက်ပို့လမ်းကြောင်းအသုံးပြုတဲ့စီးပွားရေးလုပ်ငန်းတွေစီကနေပဲဝယ်ယူသုံးစွဲပြီးတော့အပြောင်းအလဲဖြစ်အောင်လုပ်နိုင်ပါတယ်။ခေတ်သစ်ကြုံပြုမှုဟာဖြည့်ရှင်းရမယ့်ပြဿနာမဟုတ်ပါဘူး။အဲ့ဒါဟာဒါစီရမယ့်ရာဇဝတ်မှုပဲဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ။
တော်ရရှင်ဒီခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VO ရဲ့အဘော်မဟုတ်ကြောင်းအတည်ပြရပါတယ်ခင်ဗျာကျွန်တော်တို့အခုထုတ်လွှင့်ပေးသွားခဲ့တဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုမနက်7နာရီကနေ9နာရီထိလိုင်းတို့မီတာ16 19နဲ့41တို့ကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VO American အတန်ရဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုတော့လိုင်းတို့မီတာ16 19နဲ့25တို့ကနေနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ကမ္ဘာသတင်းအချင်းချုပ်ကိုဦးစံမိုးဝေကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။ American ပြည်အောင်စုအလဲပိုင်း Missouri ပြည်နယ် Ferguson မြို့မှာလူပြူရဲရာရှိတဦးကလက်နက်မဲ့ဆယ်ကျော်တက်လူမဲတဦးကိုတနက်နဲ့ပစ်ခတ်ခဲ့လို့တေဆုံးခဲ့ရတဲ့တနှစ်မြောက်နှစ်ပတ်လည်နေ့မှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားပြီးတဲ့နောက် Missouri ပြည်နယ်ရဲ့မြို့နယ်တစ်ခုကိုအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။တနေ့နေ့နောက်ပိုင်းရဲတပ်ဖွဲ့ရဲ့ကားတစ်စီးကိုပစ်ခတ်ခဲ့သူလို့တန်တရားရှိတဲ့အသက်18နှစ်အရွယ်လူငယ်တစ်ယောက်ကိုအစိုးရရှိနေတွေကဆွဲချက်10ခုနဲ့တရားစွဲလိုက်ပြီးတဲ့နောက်စိန့်လူးဝစ်မြို့နယ်အုပ်ချုပ်ရေးမှူးစတီဗ်တန်ဂါကအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပါတယ်။တူရကီနိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်နေတာကြောင့်ရဲနဲ့စစ်သားအနည်းဆုံး6ဦးသေဆုံးခဲ့ပြီးတော့အမေရိကန်ကောင်စစ်ဝင်ရုံးလည်းအတိုက်ခိုက်ခံခဲ့ရပါတယ်။တူရကီရဲ့အကြီးဆုံးမြို့ဖြစ်တဲ့အစ္စတန်ဘူးကအမေရိကန်ကောင်စစ်ဝင်ရုံးကိုအမျိုးသမီးနှစ်ဦးကမနေ့ကအကြမ်းဖက်ပစ်ခတ်ခဲ့ရမှာရဲတပ်ဖွဲ့ကပြန်လည်ပြီးတော့ပစ်ခတ်ခဲ့ပါတယ်။အဲ့လိုပစ်ခတ်ခဲ့တာကြောင့်ကောင်စစ်ဝင်ရုံးကိုပစ်ခတ်တဲ့အမျိုးသမီးတဦးဒဏ်ရာရပြီးတော့ဖမ်းဆီးခံခဲ့ရပေမဲ့နောက်ထပ်အမျိုးသမီးတဦးကတော့လွတ်မြောက်နေစေရှိပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတနင်္လာနေ့ကလူ9ဦးသေဆုံးပြီးတော့16ဦးဒဏ်ရာရရှိခဲ့တဲ့ကပူးလက်စိတ်နီးကားဘုံးဖောက်ခွဲမှုတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့အစ္စလာမစ်စစ်သွေးကြောအဖွဲ့ကထုတ်ဖော်ပြောဆိုလိုက်ပြီးတော့သူတို့ကိုတာလီဘန်တွေကိုနှိမ်နှင်းဖို့အတွက်ပါကစ္စတန်နိုင်ငံကိုအာဖဂန်နစ္စတန်သမ္မတကတောင်းဆိုလိုက်ပါတယ်
။ကမ္ဘာသတင်းချင်းချုပ်ကိုဦးစံမိုးဝေချင်ကြားခဲ့တာပါ။ဒီမနက်အစည်းအဝေးထုတ်လွှင့်ရေးမှုကကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOA American သံမနက်ဖက်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ Anometer 30 40 49 50နဲ့ Line Meter 190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ကျွန်တော်ကျန်နေပါ
This program has come to you from the Voice of America, Washington.